Welcome to the Voice of America in Burmese.
Minglam na khe ma khnya American Bureau su myo daw Washington DC ga ni 2023 khu ni April 7 ye inga ni ma le pai 6 na yi ga ni 9 na yi thi VOA Myanmar pai ye a season rue go lightometer 24.58 lightometer 190 ne VOA ye Facebook sa myan na ga ni dai yai thau lwin pe ni ba bi ကျွန်တော်တမောင်သားမှာအခုမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ
်။ကျွန်တော်တာညူပါ။ဒီရုရှားနဲ့ယူကရိန်းကြားအကျဉ်းသားလဲလှယ်မှုနောက်ဆုံးဖြစ်ထွန်းမှုအနေနဲ့စစ်သား200ကျော်အပြန်အလှန်လဲလှယ်မှုလုပ်ခဲ့တယ်ဆိုပြီးတော့တာဝန်ရှိသူတွေကပြောကြပါရတယ်။နောက်အရှိတောင်အရှာဒေသစီးပွားရေးဖွံ့ဖြိုးမှုဟာ2020ခုနှစ်က 5.6 ရာခိုင်နှုန်းရှိကနေပြီးတော့အခုနှစ်မှာတော့ 4.6 ရာခိုင်နှုန်းအထိကျဆင်းသွားနိုင်တယ်ဆိုပြီးတော့ OECD ကဒီခန့်မှန်းချက်ထုတ်ပါတယ်။ဒီသတင်းတွေကိုကျွန်တော်ကြေညာသွားဖို့ရှိပါတယ
်။ Okay, ကိုတာညူကြီးဒီကနေ့မကြခင်ကြားကြရတော့မယ်တရင်စီရင်ခံချက်တွေထဲမှာတော့
တော့အင်္ဂါရွာကြီးဖြစ်တဲ့အတွက်ဒီကအင်းအားဓာတ်တင်လောက်တောင်းနေပေါ့ဗျာ
စကိုင်းတိုင်းကျောလာမြို့နယ်အတွင်းပြူစောတိတက်တွေအတွက်လူစုစီယုပ်နေဖို့တရင်ကိုမကြခင်အပြည့်စုံကြားကြမှာပါဒါအပြင်မဲဆောက်မြို့ကိုစိတ်ကူးဖို့လာကြတဲ့ PDF တာတာ300ရဲ့အခြေအနေစစ်ကောင်စီချက်မှတ်မယ်ဆိုတဲ့ရွေးကောက်ပွဲအပေါ်တုံ့ပြန်ချက်စတဲ့တရင်ပြဖို့ချက်တွေကိုလည်းကြားကြရမှာဖြစ်ပါတယ်ဒုတိယပိုင်းနာယူဘက်မှာတော့တရင်တော်မဆုစီးပွားရေးလူမှုရှုခင်းနဲ့တတ်တက်အောင်သတင်းတော်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ခုရင်ဆုံးတော့ဒီကနေ့နဲ့ထိတ်တန်းရောက်သတင်းတွေကိုကိုသားညူဦးနဲ့အတူကျွန်တော်တို့တင်ပြကြပါအောင်မယ
်ရုရှားနဲ့ယူကရိန်းကြားမှာအကျဉ်းသားလဲလှယ်မှုနောက်ဆုံးဖြစ်ထွန်းမှုအနေနဲ့စစ်သား200ကျော်ကိုအပြန်အလှန်လဲလှယ်လွှတ်ပေးတာလုပ်ခဲ့တယ်လို့တာဝန်ရှိသူတွေကပြောကြပါတယ်ရုရှားစစ်သား106ဦးဟာယူကရိန်းချင်းထောင်ကနေပြီးတော့လွတ်မြောက်လာတယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကကြေညာခဲ့တယ်လို့ပဲယူကရိန်းချင်းသား100ကိုရုရှားကလွှတ်ပြီးခဲ့တယ်လို့ယူကရိန်းသမ္မတယုံရဲ့ဒီအရာရှိချုပ်ကပြောပါတယ်အချင်းသားတွေကဘလို့အလဲလဲလုခဲ့ကြတယ်လဲဆိုတာကတော့နှစ်ဖက်စလုံးကအသေးစိတ်ပြောဆိုတာမရှိပါဘူးပြန်လွတ်လာတဲ့ယူကရိန်းစစ်သားတချို့ဟာပြင်းထန်တဲ့ဒဏ်ရာရထားပြီးတော့နေထိုင်မကောင်းဖြစ်နေကြတယ်လို့ယူကရိန်းသမ္မတယုံရဲ့အရာရှိချုပ်အန်ထရီယာယာမာကပြောပါတယ်စလီလာကြာစစ်ပွဲကာလအတွင်းမှာခုလိုမျိုးကျင်းသားလဲလှယ်မှုတွေဟာလူလွယ်ကူကူတော့မဟုတ်ဘူးလို့ယူကရိန်းတာဝန်ရှိသူတွေကပြောပေမဲ့အသေးစိတ်ကိုတော့မပြောပါဘူးအကျဉ်းသားအပြန်လဲလှယ်မှုဟာရုရှားနဲ့ယူကရိန်းအကြားကရှရှပါပါပူးပေါင်းဆောင်မှုတစ်ခုဖြစ်ပါတယ်ပြန်လွတ်လာတဲ့အမျိုးသား80နဲ့အမျိုးသမီး70 20တို့တဲကတဝက်နီးပါးဟာအပြင်းထန်ဒဏ်ရာရထားပြီးတော့နှစ်ပတ်နှစ်ဆက်တာတွေခံထားရတယ်လို့အကျဉ်းသားပြန်လဲပြူးစုပြူးထောင်ရေးယူကရိန်းဌာနဘက်ကဆွဆွဲပါတယ်ဒါပေမဲ့လည်းဒီဆွဆွဲချက်နဲ့ပတ်သက်လို့ခိုင်မာတဲ့အထောက်အထားပြတာမျိုးတော့မလုပ်ပါဘူးပြန်လွတ်လာတဲ့ရုရှားတွေကိုစေကူတမှုယူပြီးတော့ပြန်လဲပြုစုပြူထောင်ဖို့အတွက်မြို့တော်မော်စကိုကိုစစ်လေရင်နဲ့ပို့လိုက်ပြီးလို့ရုရှားကာကွယ်ရေးဌာနဘက်ကလည်းပြောပါတယ်။တချိန်ထဲမှာတော့ဘယ်လာရုစ်နိုင်ငံကိုလုံခြုံရေးအာဏာခံချက်ပြုဖို့လိုတယ်လို့ဘယ်လာရုစ်သမ္မတအလက်ဇန်ဒါလူကာရှန်ကိုကရုရှားကိုတောင်းဆိုပါတယ်။ဘယ်လာရုစ်နိုင်ငံကြီးကြော့တိုက်ခိုက်ခံရမယ်ဆိုရင်ရုရှားအနေနဲ့ဘယ်လာရုစ်ကိုကိုယ့်ရဲ့နေမြေအဖြစ်သဘောထားပြီးတော့အကာအကွယ်ပေးဖို့ရုရှားသမ္မတပူတင်နဲ့ပြီးခဲ့တဲ့အပတ်ကပဲစကားပြောဆိုခဲ့ကြတယ်လို့လည်းဘယ်လာရုစ်သမ္မတကပြောပါတယ်။ဘယ်လူးစ်နိုင်ငံအတွင်းမှာဗျူဟာမြောက်နျူကလ িয়ার လက်နက်တချို့ချထားမယ်ဆိုပြီးတော့ရုရှားသမ္မတကပြီးခဲ့တဲ့လအတွင်းကြေညာပြီးခဲ့တဲ့နောက်ရုရှားသမ္မတပူတင်လီဟာအတော်လေးဝေဖန်ခြင်းခံခဲ့ရပါတယ်ခင်ဗျာ
အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ဟာအခုသတင်းပတ်ထက်မှာဗီယက်နမ်နဲ့ဂျပန်နိုင်ငံတွေကိုသွားရောက်ဖို့ရှိပါတယ်အဲ့ဒီလိုတနင်္လာနေ့မှာသတင်းထုတ်ပြန်ပြီးနိုင်ငံသားဝန်ကြီးဌာနကကြေညာခဲ့ပါတယ်ဘလင်ကင်ဟာအမေရိကန်ထိပ်တန်းတန်တမာတဦးအနေနဲ့ဗီယက်နမ်ကိုပထမဆုံးသွားမှာပါမတ်လ29ရက်နေ့ကအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဗီယက်နမ်နိုင်ငံအာဏာရကွန်မြူနစ်ပါတီအကြီးအကဲဝူယင်ဖူထောင်တို့တယ်လီဖုန်းကတစ်ဆက်တွဲစကားပြောခဲ့ကြပြီးနိုင်ငံဆက်ဆံရေးတိုးချဲ့ဖို့သဘောတူညီခဲ့ပြီးမှဘလင်ကန်ရဲ့ဟာနွိုင်ခီးစဉ်ကဖြစ်လာခဲ့တာပါ2023ခုနှစ်ဟာအမေရိကန်ဗီယက်နမ်ဘက်ပေါင်းစုံပူးပေါင်းဆောင်ရွက်မှု10နှစ်မြောက်နှစ်ပတ်လည်လည်ဖြစ်ပါတယ်နိုင်ငံဆက်ဆံရေးဟာမဟာဗျူဟာမြောက်မိဖက်ဆက်ဆံရေးအဖြစ်နောက်တစ်ဆင့်မြင့်တင်နိုင်ရေးဆွေးနွေးနေကြတာပါဗီယက်နမ်မှာတခြားနိုင်ငံတွေနဲ့တန်တမန်ဆက်ဆံရေးမှာအဆင့်30ထားရှိပြီးဘက်ဆုံမိဖက်ဆက်ဆံရေးမဟာဗျူဟာမြောက်မိဖက်ဆက်ဆံရေးနဲ့ဘက်ဆုံမဟာဗျူဟာမြောက်မိဖက်ဆက်ဆံရေးဆိုပြီးဖွဲ့ထားတာပါအမေရိကန်ဟာဗီယက်နမ်ရဲ့ထိပ်တန်းပို့ကုန်ဈေးကွက်ဖြစ်နေပေမဲ့တန်တမာဆက်ဆံရေးမှာတော့လက်ရှိအချိန်အထိတတိယအဆင့်မိဖက်ဆက်ဆံရေးပဲရှိပါသေးတယ်တရုတ်နဲ့ရုရှားနိုင်ငံတွေကတော့ဗီယက်နမ်ရဲ့အဆင့်မြင့်ထိပ်တန်းဆက်ဆံရေးနိုင်ငံတွေမှာပါဝင်ပါတယ်နိုင်ငံကြီးဝန်ကြီးဘလင်ကန်ဟာဒီကောက်အာရှခီးစဉ်မှာဗီယက်နမ်ကဒီဂျပန်နိုင်ငံကိုခီးဆက်မှာဖြစ်ပြီးအဲ့ဒီမှာ G7 လို့ခေါ်တဲ့ထိပ်တန်းဆက်မှုလုပ်ငန်း9နိုင်ငံအဖွဲ့ကအင်ဂျိုင်းဝင်းကြီးတွေဟာလုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်နာဂါနိုစီရင်စုကကာရူအီဇာဝါမြို့မှာတွေ့ဆုံဆွေးနွေးကြဖို့ရှိပါတယ
်။အမေရိကန်နိုင်ငံနဲ့ကျူးဘားနိုင်ငံကြားလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးပွဲနောက်တစ်ချိန်ကိုအခုဗုဒ္ဓဟူးနေ့ကျင်းပဖို့ရှိတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ကျူးဘားနိုင်ငံသားတွေကိုမက္ဆီကိုနိုင်ငံကနေပြီးတော့အမေရိကန်နိုင်ငံသွင်းဝင်ရောက်မှုပိတ်ပင်ထားတဲ့ကိုဗစ်ကာလနဲ့ဆက်တင်းကျပ်မှုကိုအမေရိကန်ဘက်ကဆုံးသတ်လိုက်တဲ့ချိန်မှာပဲဒီဆွေးနွေးပွဲတွေစပြီးတော့ဖြစ်လာတာပါ။ တမန်ဟောင်းဒိုနယ်ထရမ့်လက်ထက်တုန်းကဆွေးနွေးပွဲတွေအတော်ကြာရပ်ဆိုင်းခဲ့ပြီးတဲ့နောက်တမန်ဘိုင်ဒန်ဆူအလက်ထက်မှာကျူဘာနဲ့ဆက်ဆံစကားပြောဆိုမှုတွေပြန်ဖြစ်လာပါတယ်။ကျူဘာမြို့တော်ဟာဗာနာမှာရှိတဲ့အမေရိကန်တန်ယုံကလည်းဇန်နဝါရီလကစပြီးတော့ပြည်ဝင်ခွင့်ဗီဇာနဲ့တန်ယုံဝန်ဆောင်မှုလုပ်ငန်းတွေကိုပြန်ဆပါတယ်။အခုဗိုလ်တုံးနေ့လုံးမဲ့စီဝေးဟာအင်းဒီချင်းနိုင်ငံတွေနဲ့လူဝင်မှုကြီးကြပ်ရေးကိစ္စရပ်တွေဖြစ်ကျူဘာနဲ့ရခိုင်ကလေးကဆက်ဆံဆောင်မှုဆက်လုပ်ဖို့ဖြစ်တယ်လို့အမေရိကန်နိုင်ငံကြီးဌာနကသတင်းလာနေကကြေညာချက်ထုတ်ပါတယ်။အမေရိကန်နဲ့ကျူဘာနိုင်ငံကြားလူဝင်မှုကြီးကြပ်ရေးကိစ္စတွေစာနာမှုနဲ့ဘီကင်းလူမျိုးစနစ်ကြဖို့စနစ်ရှိဖို့ဆိုတာအမေရိကန်ပြည်တော်စုရဲ့ဦးစားပေးစိတ်ဝင်စားမှုဖြစ်တယ်လို့လည်းဖော်ပြပါရယ်ဒီထက်မှာတော့မိသားစုပြန်လည်ပေါင်းစည်းရေးလူခွင့်ရေးလေးစားလိုက်နာမှုနဲ့ကျူဘာနိုင်ငံတွင်အခြေခံကျတဲ့လွတ်လပ်မှုတွေအတွက်ဖြစ်တယ်လို့လည်းအမည်မဖော်တဲ့နိုင်ငံကြီးဌာနတာဝန်ရှိသူတူကပြောထားပါရယ်ကျူဘာဆူရကလည်းဥပဒေနဲ့ညီညွတ်ပြီးတော့စနစ်ကျတဲ့ရွှေ့ပြောင်းသွားလာမှုတွေဖြစ်စေလိုတယ်ဆိုပြီးတော့တုံ့ပြန်ပါရယ်ဒါမှမဟုတ်ကျူဘာနိုင်ငံကိုစီးပွားရေးပိတ်ဆို့ထားမှုတွေနဲ့ကျူဘာလူငယ်တွေနိုင်ငံပြန်ပထွက်အောင်လို့မြှောက်ပေးနေတယ်ဆိုပြီးတော့အမေရိကန်ကိုအတော်ကြာကလေးကကျူဘာဘက်ကအပြစ်တင်ထားတာပါကျူဘာအတော်များများဟာမက္ကဆီကိုနယ်စပ်ကတဆင့်ရီဂျွန်ကတဆင့်အမေရိကန်ဖလော်ရီဒါဘက်ကိုတရားမဝင်နယ်စပ်ဖျက်ဆီးဖို့ကြိုးစားတာတွေရှိပါတယ်ပြည်တွင်းပြည်အားတွေကြောင့်တမန်ဘိုင်ဒန်ဆူရအနေနဲ့နေဆက်လူညူရေးတင်းကြပ်မှုတွေကိုဇန်နဝါရီလအတွင်းကပိုတိုးလုခဲ့ပေမဲ့တစ်ချိန်တည်းမှာတော့ဒီကျူဘာ၊ဟေတီ၊နီကရာဂွာ၊ဗင်နီဇူလာနိုင်ငံသားတွေအမေရိကန်ကိုတရားဝင်ဝင်ရောက်လာနိုင်မဲ့နည်းလမ်းတွေကိုတိုးချဲ့ပေးနေပါဗျ
။ခရီးယားဘာသာဝင်တွေရဲ့အစ္စရာပွဲတော်တင်းလာနေမှာအမေရိကန်တပ်ပရဂျိုးဘိုင်ဒန်နဲ့တပ်ပရခရော့ဂျဲဘိုင်ဒန်တို့ဟာအင်မီရိုကလင်းငံတွေအပါဝင်လူ3000လောက်ဖိတ်ကြားထားပြီးနှစ်စဉ်ကျက်ပါလေးရှိတဲ့အစ္စရာကျဲဟုလိပ်ပွဲကိုကျင်းပခဲ့ကြပါတယ်။အင်ဂျီရိုရဲ့ရှေးကြဆုံးရိုးရာဒလေးတစ်ခုဖြစ်တဲ့ဒီအစင်လာဟာ1888ခုနှစ်ကလေးကအမေရိကန်တပ်မတော်တွေအစင်ဆက်ပြုတ်လုလာခဲ့ကြတာဖြစ်ပါတယ်။အင်ဂျီရိုတောင်မဲ့မြခင်းမြမှာကျင်းပတဲ့အခါနာမှာတပ်မတော်ဘိုင်ဒန်ကလူတိုင်းကိုစီဟာကိုဘသူဆိုတာကိုအသိမှတ်ပြုပြီးအထူးတကားပေါင်းစည်းလှုပ်ဆောင်ကြရင်အမေရိကန်မှာဘာမဆိုဖြစ်နိုင်တယ်လို့ပြောကြားသွားခဲ့ပါတယ်။ကျောင်းဆရာမတူဖြစ်တဲ့တပ်မတော်ခရော့ဂျဲဘိုင်ဒန်ကလည်းအစ္စတာပွဲတနင်္လာနေ့ပွဲတော်မှာတင်မှုဆိုင်ရာအခွင့်အလမ်းတွေကိုထပ်သွင်းပြီးဒီနှစ်ဆောင်ဘုတ်ကအစ္စရာပွဲတော်အထိမ်းအမှတ်ကျက်ဥနဲ့ပညာရေးပေါက်ဆက်ထားတဲ့ education ဖြစ်ပါတယ်။ဒီဥချင်းဆိုတာစာသင်ငန်းမှာတည်းမဟုတ်ပဲကိုယ့်ရဲ့ပတ်ဝန်းကျင်မှာနေတိုင်းသင်ယူဖို့ပြောကြားအခွင့်အလမ်းတွေအများကြီးရှိကြတယ်လို့တပ်ပရခရော့ဂျေးဘိုင်ဒန်ကပြောပါတယ်။
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 11.13 MHz ဟိုင်းဒိုမီတာ40 kHz 9.13 MHz ဟိုင်းဒိုမီတာ51 kHz 5.85 MHz နဲ့လိုင်းလက်မီတာ190 kHz 1.55 MHz တို့ကနေထုတ်လွှင့်ပေးနေပါလိမ့်ရှင
်။ Euro American တန်ကားလိုက်ပြီးတော့မနက်ပိုင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်။အရှိတော်အရှာဒေသစီးပွားရေးဖွံ့ဖြိုးမှုဟာ2022ခုနှစ်က 5.6 ရာခိုင်နှုန်းရှိခဲ့ရနေပြီးတော့အခုနှစ်မှာတော့ 4.6 ရာခိုင်နှုန်းအထိကျဆင်းသွားတယ်လို့ကျဆင်းသွားဖွယ်ရှိတယ်ဆိုပြီးတော့ OECD စီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးရေးအဖွဲ့ကြီးကခန့်မှန်းချက်ထုတ်ပါတယ်။ကမ္ဘာစီးပွားရေးကျဆင်းမှုကြောင့်ဝယ်လိုအားကျဆင်းပြီးတော့အရှိတော်အရှာဒေသစီးပွားရေးကိုပါထိခိုက်ကျဆင်းဖွယ်ရှိတယ်လို့သုံးသပ်ပေမဲ့ထိုင်းနိုင်ငံစီးပွားရေးကတော့မနှစ် 2.6 ရာခိုင်နှုန်းဖွံ့ဖြိုးမှုကနေပြီးတော့အခု2023မှာ 3.8 ရာခိုင်နှုန်းအထိတက်လာမယ်လို့OECD ရဲ့2023ဒေသတွင်းစီးပွားရေးစစ်တမ်းထဲမှာခံမှတ်တွက်ချက်ပါတယ်။မြန်မာနိုင်ငံနဲ့စင်ကာပူနိုင်ငံကတော့ဒေသတွင်းမှာဖွံ့ဖြိုးမှုနှုန်းအနည်းဆုံးဖြစ်လာလိမ့်မယ်လို့ OECD ကခန့်မှန်းထားပါတယ်။ငွေကြေးဖုံးပွားမှုတွေနဲ့ကမ္ဘာစီးပွားရေးနှိကွေးကျဆင်းမှုတွေဟာအရှိတော်အရှာဒေသဖွံ့ဖြိုးရေးထိခိုက်ရတဲ့အဓိကအကြောင်းရင်းတွေဖြစ်တယ်လို့လည်းဖော်ပြပါတယ်။ပြီးခဲ့တဲ့နှစ်မှာဒေသတွင်းကုန်သွယ်ရေးအားကောင်းမှုတစ်စုံတစ်ရာရှိခဲ့ပေမဲ့ကမ္ဘာစီးပွားရေးအခြေအနေကြောင့်အခုနှစ်ကုန်သွယ်ရေးကိုထိခိုက်ပွေရှိတယ်လို့ OECD အရှာဒေသဆိုင်ရာအကြီးအကဲကပြောပါတယ်။ဒေသတွင်းထူးထူးခြားခြားစီးပွားရေးဖွံ့ဖြိုးတိုးတက်လာပွေရှိတယ်လို့ခန့်မှန်းထားတဲ့ထိုင်းနိုင်ငံကတော့အင်းဒီချင်းတရုတ်နိုင်ငံကနေဆက်ပေါက်တွေဖွင့်ပေးတာနဲ့ပို့ကုန်တွေကြောင့်ဖြစ်တဲ့ဆိုပြီးတော့ Bank of Thailand ရဲ့လက်ထောက်အုပ်ချုပ်ရေးမှုက Bangkok Post သတင်းစာကိုပြောပါတယ်။တရုတ်နိုင်ငံကတော့ပြီးခဲ့တဲ့နှစ်ဖွံ့ဖြိုးမှု300ခန့်နှုန်းကနေပြီးတော့ 5.3 ရာခိုင်နှုန်းအထိတက်လာပွေရှိတယ်ဆိုပြီးတော့ OECD ဒေသတွင်းစီးပွားရေးစစ်တမ်းထဲမှာခန့်မှန်းထားပါတယ်ခင်ဗျာ
။ထိုင်းနိုင်ငံရဲ့တတိယအကြီးဆုံးမြို့ဖြစ်တဲ့မြောက်ပိုင်းကချင်းပိုင်မြို့နဲ့အနီးတစ်ဝိုက်ဒေသတွေမှာနေထွန်းညင်ညာမှုမြင့်မားနေလို့ကြီးသွားတွေနေပါသွားပြီးဒေသခံတွေကြားစိုးရိမ်မှုတွေရှိနေတဲ့အချိန်မှာပဲအဲ့ဒီမှာနေထိုင်ကြတဲ့သူတွေအနေနဲ့ပြင်ပလှုပ်ရှားမှုတွေရှောင်ကျဉ်ကြဖို့အမုံမွားတွေကိုစစ်ထုတ်နိုင်တဲ့နှာခေါင်းစည်းတွေတပ်ဆင်ကြဖို့ထိုင်းနိုင်ငံကျန်းမာရေးဝန်ကြီးဌာနကတနင်္လာနေ့မှာတိုက်တွန်းလိုက်ပါတယ်။ချင်းပိုင်ရဲ့မတ်စတာ၄ထုအရေးသွေးညွန်ကိန်းက289အဆင့်ထိရောက်ရှိခဲ့ပါတယ်။ဒါဟာလေရှူချရာမှာပါလာတဲ့အမုံမွားတွေပေါင်းမှုအဆင့်ကိုတိုက်တာပါ။တနင်္လာနေ့မှာတော့181ကိုရော့ပါသွားပြီးမြဲဒီအဆင့်ဟာကမ္ဘာ့ကျန်းမာရေးအဖွဲ့အကြံပြုထားတဲ့အဆင့်ထက်19ဆများနေပါလေ။ထိုင်းနိုင်ငံနဲ့အင်းနီးချင်းနိုင်ငံတွေမှာတုံးမီလောင်ကျောမှုနဲ့တောင်အောင်မှုရှုပ်မှုတွေကြောင့်လေလုညဉ့်ညမ်းတာလို့ထိုင်းနိုင်ငံဘက်ကဆိုပါတယ်။ထိုင်းဝန်ကြီးချုပ်ပရယွတ်ချန်ဝူချာကနေစားဖြတ်ကျော်မိခိုးမျိုးတွေလျှော့ချနိုင်ဖို့လာအိုနဲ့မြန်မာနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်နေကြောင်းအရင်ဘက်ကပြောခဲ့ပါတယ်။
မေရိကန်ပြည်သူ့ကန်တကီပြည်နယ်လူဝစ်ဘူမြို့နယ်ရဲ့ဘန်တစ်ခုမှာပြက်ခတ်မှုဖြစ်ပြီးတော့လူ9ဦးသေဆုံးသွားတယ်လို့ပြည်နယ်ရဲတပ်ဖွဲ့ကပြောပါတယ်။ဒေသဆန်တော်ချင်းတင်းကနေမနေ့7ရက်လောက်က Old National Bank ပြက်ခတ်မှုတွေမှာရဲရရှိတူပါဝင်လူပေါင်း8ဦးထိခိုက်ဒဏ်ရာရပြီးတော့ဆေးရုံကိုပို့ဆောင်ခဲ့ရပါတယ်။လူတွေအဲ့ညာကိုရှောင်ကွင်းသွားလာကြဖို့လည်းရဲကသတိပေးထားပါတယ်။ထိခိုက်သူတွေများပါတယ်ထိခိုက်သူမမိသေးပါလို့ရဲက Twitter လူမှုကွန်ရက်ဆမင်နာမှာအစာပိုင်းရေးပေးမယ်နောက်ပိုင်းမှာတော့တိုက်ခိုက်သူတည်ဆုံသွားကြောင်းရေးသားထားပါတယ်ခင်ဗျာ
တရုတ်စစ်တပ်ဟာထိုင်ဝမ်ကျွန်းကိုဝန်းရံပြီး3ရက်ကြာတိုက်ခိုက်ရေးလက်ချက်မှုတွေကြဲကြဲပြန့်ပြန့်လှုပ်ဆောင်ခဲ့ပြီးတဲ့နောက်တင်းလာနေမှာတိုက်ပွဲဝင်မှုအဆင်တင်ပဲလို့ကြေညာလိုက်ပါတယ်အမေရိကန်လွှတ်တော်အမတ်တွေနဲ့ထိုင်ဝမ်တံပရဆိုင်အန်ဝမ်တို့တွေ့ဆုံခဲ့ကြတာကိုလက်တော့ပြန်တဲ့အနေနဲ့ထိုင်ဝမ်ကျွန်းကိုဝန်းရံပိတ်ဆို့တဲ့ပုံစံနဲ့ကြီးစစ်တွေတုံးတဲ့စီးရေးလက်ချက်မှုပြီးမှအခုလိုတရုတ်စစ်တပ်ကပြောလိုက်တာပါ Strike Shot တို့အမည်ပေးထားတဲ့တိုက်ခိုက်ရေးအတွက်အဆင်သင့်ပြင်းစင်တဲ့ကျင်းလည်မှုတွေဟာကိုပိုင်အုပ်ချုပ်ခွင့်ရထိုင်ဝမ်ကိုသတိပေးဖို့ယူရထားကြောင်းတရုတ်စစ်တပ်ကအစောပိုင်းမှာပြောကြားခဲ့ပါတယ်တနင်္လာနေ့မှာတော့ထိုင်ဝမ်လွတ်လပ်ရေးနဲ့ပြည်ပဝင်ရောက်ဆွဲဖက်မှုပုံစံမှန်သမျှကိုပြက်ပြက်သားသားချိန်မုံ့မှုအချိန်တိုင်းအသင့်ဖြစ်နေပြီလို့တရုတ်စစ်တပ်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်တရုတ်ကထိုင်ဝမ်ကိုသူ့ရဲ့ပိုင်နဲ့တစိပိုင်းဖြစ်တရုတ်ပြည်မကြီးအစိုးရကပတ်ယူထားတာပါဒီနေ့တဲ့သတင်းတွေကိုကိုသားညွန့်ဦးနဲ့ကျွန်တော်တပောင်သန်းတို့ကကြေညာခဲ့တာပါအခုတော့သတင်းဆောင်ပါတွေကိုဇက်တိုက်တင်ဆက်ပေးတော့မှာမို့ကျွန်းလအခြေအနေနဲ့စကြပါလေကျွန်တော်မျိုးနဲ့ကြောက်အိုက်ကျေးရွာအုပ်စုကကျေးရွာ၃ရွာကိုမြန်မာစစ်တပ်ကိုထောက်ခံအားပေးတဲ့ပြူစောရီတပ်ဖွဲ့တွေကအတင်းကျပ်ပြည်သူစစ်တင်တဲ့တပ်ဖွဲ့ဖိအားပေးချိတ်ချောက်နေတယ်လို့ဒေသခံတွေကပြောကြပါဗျ။ပြည်သူစစ်တင်တဲ့မတက်ရင်ကျေးရွာတွေကိုမိရှုပ်ပစ်မယ်လို့ချိတ်ချောက်ခဲ့တယ်လို့လည်းကျွန်းလဒေသခံတွေကဆိုပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးမမျှစီအောင်ကတင်ပြပါမယ်။
စကိုင်းတိုင်းကျွန်းလာမြို့နယ်ကြောက်အင်ကြီးရွာအုပ်စုကကြောက်အင်ရွာတပောင်ရွာနဲ့ငှပြောတော်ရွာတို့ကိုဒီစနေနေ့လောက်တုန်းကပြူစောတိအင်အား100ဝန်းကျင်လောက်ကလက်နက်အင်အားအပြည့်အစုံနဲ့ဝင်လာပြီးပြည်သူစစ်တင်တဲ့တပ်ဖို့ပြောခဲ့သလိုတရွာကိုလူရည်အတွက်ဘလောက်တက်ရမယ်ဆိုတာကိုလည်းသတ်မှတ်ပေးသွားတယ်လို့အနီးဝန်းကျင်ကြီးရွာကဒေသခံတူကပြောပါတယ်
။အမြင်မရပါဘူး။ကြောက်အင်ရဲ့တပောင်ရဲ့ငှပြောတော်ကိုကြောက်အင်အုပ်စုပေါ်ရအောင်အဲ့ OC အတုံးရဦးရဟာလည်းဒီမှာရောက်လာတော့ဒီအင်အားတရာကြီးပါတော့ပေါ့အဲ့လောက်ကြီးသားနဲ့လက်နက်တွေပြည့်စုံနေဝင်လာပြီးတော့မှဒါမှရှိတဲ့လူကြီးတွေပါလေမှာအတင်းကျပ်ဖျားပြရမှာကြောက်အင်ကရွာကြီးဖြစ်တဲ့အတွက်ဒီလိုကအင်အားဘာတင်တော့တောင်းနေပေါ့ဗျာမနိုင်ကြွားရင်တော့အဲ့ရွာလေးကဘာမှလူလဲဘာမှမလုပ်တဲ့ရွာလေးပေါ့ဗျာဟိုပါပါပါသူပါမသူလည်းသိကြမှာကိုဟန်လည်းကိုအေးအေးကြီးနေနေလေးရွာလေးပေါ့ဗျာအဲ့ဒါလေးကမှဟိုအတင်းကျပ်ဖျားပြီးတော့မှတပေါင်းကူကအင်အားအစိတ်ပေါ့25ယောက်တောင်းတယ်ပေါ့ကြောက်အင်ယောက်ဦးတော့ဟိုပါပေါ့အင်အား50တောင်းတယ်ပေါ့အားလုံးဟိုမပြောတော့ရအောင်ဆိုတော့သူကလူငယ်ကသူကလည်း30တောင်းထားတယ်လို့ပြောတယ်ဗျာ
ပြည်သူစစ်တင်နဲ့မတည့်ရင်အဲ့ရွာတွေကိုမိရှုမယ်လို့ချင်းချောက်ခဲ့ပြီးတော့နောက်တစ်ပတ်အတွင်းအကြောင်းပြန်ကြဖို့ပြူစောတိဖွဲ့ရီကပြောခဲ့တယ်လို့ဒေသခံတွေနဲ့နီးစပ်သူတူကပြောပါတယ်။လူငယ်တွေနှစ်လားလောက်တုန်းကကြောက်အိုင်ကြီးရွာရဲ့ရွာလေးမှာမပြောတော့ရွာသားတူနဲ့ဤနိုင်ရွာသားတူကိုပြစ်သက်ထားပူရာကြောင့်ဒေသခံတွေကကြောက်ရွံ့နေကြတယ်လို့အနီးဝန်းကျင်ကြီးရွာကဒေသခံတူကပြောပါတယ်
။တစ်ပတ်အတွင်းအကြောင်းပြန်ပါလို့ပြောထားတယ်ဗျ။တချံပြီးသွားရင်လာမယ်ဆိုပြောမှချင်းချောက်ပြပြောသွားတယ်ဗျ။အဲမပေးအဲ့လိုမျိုးလူရင်းအတောင်းနေဟာကိုမလုပ်ပေးလို့ရှိရင်ရွာကိုမီးရှို့မယ်ဒီပိုင်းလဲအဲ့လိုမျိုးလဲချင်းချောက်သွားရေဟောဒီကချင်းချောက်မှုတော့ရှိတယ်ကြာတစ်ခါကျွန်တော်ကြားပြီးတာကဟောပေါ့ဒီကြောက်ရင်ရွာထဲမှာပဲဟိုဒီနှစ်ယောက်ကိုပြစ်တက်ခံထားတယ်ပေါ့ရွာလေထဲမှာပဲဒီနှစ်ယောက်ကဖမ်းခေါ်လာပြီးတော့ရွာလေထဲမှာပဲအဲ့လိုမျိုးပြစ်တက်သွားတယ်ဆိုရတာကြားမှုတယ်ကြာအဲ့ဒါနဲ့ဆိုတော့သူကအဲ့လိုမျိုးရွာထဲမှာပဲအဲ့လိုမျိုးဒီလောက်ခံထားတာတင်သူလည်းတော်တော်ကြောက်နေကြတယ်ဖြစ်ပါတယ
်ကျွန်းလာမျိုးအဝင်ထွက်တွေကိုမတ်လအကုန်ပိုင်းလောက်မှာပြန်ဖွင့်ပေးခဲ့ပေမဲ့မြို့အဝင်ထွက်မှာအစ်စ်စီးတွေရှိပြီးတွာလာရေးမလွယ်ကူသေးသလိုကုံရောင်းကုံဝင်တွေကအစအစ်စ်မပြေနိုင်သေးဘူးလို့ဒေသခံတွေကပြောပါရယ်ကျွန်းလှကံပလူနဲ့ကောလင်းမြို့နယ်တွေကကြီးရွာတချို့လက်စစ်မီဖျက်တောက်ခံထားရတာဟာအခုဆိုရင်တလဝန်းကျင်ရှိလာပြီးဖြစ်တာကြောင့်ဒေသခံတွေအတွက်အခက်အခဲတွေဖြစ်နေရတယ်လို့လည်းဆိုပါရယ်ကျွန်းလှမြို့နယ်တွေကိုချက်တင်ဘက်ကနေစစ်ကောင်စီစစ်ကြောင်းတွေဝင်နေတာလည်းရှိတယ်လို့ဒေသခံတဦးကအခုလိုပြောပါတယ
်။ဘာမှလည်းမပြောဘူး။ဒါအကြောင်းကြောင့်မီးဖြတ်တယ်ဆိုတာလည်းဘာမှလည်းမပြောတော့ဘူး။ဘာလဲ။မသိရောက်ရတရားကြည့်တဲ့ဒေသခံတွေကလည်းဒါကြောင့်မီးဖြတ်တာလည်းဘယ်လိုကြောင်းလဲဆိုတာလည်းဘာမှလည်းမပြောတော့ဘူး။သူတို့ကြည့်မှာ 这交系的那个叫我的话都晓得不那个主要苦中老将为你的呀比起来我干嘛的确定嘛比起来大家嘛确定我多少嘛比起来中老的好比较为你的
中老牛内段接着的出国来你们是这个年年心里是叫你问的路接着的年龄我没修来了是要叫ဒေသခံတွေစစ်ဘေးရှောင်နေရတာလည်းရှိပါတယ်စစ်တပ်နဲ့မြေရှင်လင်းရေးထိုးစစ်နဲ့တိုက်ပွဲတွေကြောင့်စကိုင်းတိုင်းတွင်အိုးရင်ဆွန့်ခွာထွက်ပြေးနေရတဲ့စစ်ရှောင်အရေးအတွက်တွေတနည်းထက်တနည်းပိုပြီးတော့တိုးလာနေပါတယ်ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသကြီးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့လည်းမြန်မာစစ်တပ်ကဆွဆွဲထားပါတယ်ရှင
်ကျွန်တော်အချိန်တွေကိုမမျှသစင်အောင်ကတင်ပြပေးခဲ့တာပါအခုဆက်လက်ပြီးထိုင်းနိုင်ငံရောက် PDF တပ်ဖွဲ့ဝင်၃ယောက်နဲ့ဆက်ဆက်သတင်းပုတ်ကိုတင်ပြပါအောင်မယ်။ပြီးခဲ့တဲ့ရက်ကထိုင်းနိုင်ငံမဲဆောက်မြို့မှာဆေးလာကူတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်၃ဦးကိုထိုင်းလူဝင်မှုကြီးကြပ်ရေးကနေစစ်ကောင်စီလက်အောက်ခံ BGF ထံအနံငယ်တာဟာဥပဒေချိုးဖောက်မှုတစ်ခုဖြစ်တယ်လို့ဖြေရှင်းချက်ပေးဖို့ထိုင်းနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ Commoners Party ကကြေညာချက်ထုတ်ပြန်ပြီးတောင်းဆိုလိုက်ပါတယ်။ဒီသတင်းကို VOA သတင်းတော်မအေးမကသတင်းပေးပို့ထားပါတယ်။
ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာလာရောက်စိတ်ကူးတာနေတဲ့ကော့ကရိတ်မျိုးဘက်ကလာတဲ့ Lion Battalion Commando အဖွဲ့ကဒုတိယစစ်ကြောင်းမှုကိုတီးယားအပါအဝင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်၃ဦးဟာမဲဆောက်မြို့မှာ AB လ၁ရက်နေ့ကဖမ်းဆီးခံခဲ့ရတာပါသူတို့တွေကိုလူဝင်မှုကြီးကြပ်ရေးချုပ်မှာထိန်းသိမ်းထားခဲ့ပါတယ်သူတို့ဟာနေရက်ပြန်လို့မရတဲ့သူတွေဖြစ်ကြောင်းပြောဆိုထားပေမဲ့သူတို့ကိုထိုင်းလာဝကကမြန်မာပြည်ဘက်ခြမ်းနယ်ကြားဆောင်တပ်ကိုလွှဲပြောင်းပေးလိုက်တာပါဒီအတွက်နိုင်ငံရေးပါတီတခုကပြင်ညာချက်ထုတ်ပြီးကန့်ကွက်ခဲ့တာကတော့ကောင်းတဲ့အခြေအနေတခုဖြစ်တယ်ဆိုပြီးပြည်တော်စုလွှတ်တော်ကိုစားပြုကော်မတီ CRPH ရဲ့ပြောရေးဆိုခွင့်ရှိသူဦးစီသူမောင်ကအခုလိုပြောပြပါဗျ
။ဒါနဲ့ပတ်သက်လို့ဒီလူတယောက်ကိုဖမ်းဆီးနှိပ်စက်မယ်ဆိုယုံကြည်ရတဲ့အခြေအနေရှိတာကိုသိပါလျင်လည်းပြန်ပို့လာမျိုးကြတော့ခိုင်းရတာလူခွင့်ရေးရှူတော်ရကြည့်ရင်တော့ဒါတော်တော်အင်မတန်ဆိုးရွားတဲ့လုပ်ရဆိုပြီးတော့ဒီပါတီတခုကဒီအခုထိုင်းနိုင်ငံအစိုးရကိုဒါကိုကြီးညာချက်ထုတ်ပြီးတိုက်တွန်းတဲ့အခြေအနေတော့ရှိတာပေါ့ဒါပေမဲ့ဒီကာလမှာတော့ဒီလိုမျိုးအတန်လေးတစ်ခုထွက်လာပြီးတော့ရူကောက်ပွဲလဲတူနေလာတယ်ဒါကိုစိတ်ဝင်စားနေလို့ဒီစိတ်မှန်ကြီးညာချက်တကောင်ထုတ်တာလို့ဒါဟိုအကောင့်တိုးတက်မှုလို့ကျွန်တော်မြင်တာပေါ့နော
်ဒီလိုပြန်လဲလွှဲပြောင်းပေးတာနဲ့ပတ်သက်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းကန့်ကွက်ခဲ့ကြောင်းပြောပြပါတယ်နေဆက်ချင်းထိတွေ့နေတဲ့အိန္ဒိနာချင်းနိုင်ငံတွေအချင်းချင်းဒီရင်ပฏิပခတွေကိုနားလည်ရမှာဖြစ်ပြီးရေရှည်ဆက်ဆံရေးတိဆောက်သွားရမှာဖြစ်တယ်လို့လည်းသူကဆိုပါတယ်စေကူတာဖို့အတွက်လာတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်၃ဦးကိုထိုင်းရနာပိုင်းတွေကဖမ်းဆီးပြီးစစ်ကောင်စီကိုလွှဲပြောင်းအနှံခဲ့တဲ့အတွက် AP လ၁ရက်နေ့ကစာထုတ်ပြီးတော့ကန့်ကွက်ခဲ့တာဖြစ်ပါတယ်ထိုင်းနိုင်ငံအနေနဲ့၎င်းတို့ကိုယ်တိုင်လက်မှတ်ရေးထိုးထားတဲ့ညှဉ်းပန်းနှိပ်စက်ခြင်းနဲ့လက်စားဖြောက်ဖမ်းဆီးခြင်းကိုစန့်ကျင်တဲ့ဥပဒေကိုချိုးဖောက်တာဖြစ်တယ်လို့လည်းထိုင်းပါတီတွေကဆွဆွဲထားပါတယ်ဒီအတွက်ဖြည့်ရှင်းချက်ပေးဖို့ကိုလည်းတောင်းဆိုထားပါတယ်အခုလိုမျိုးအန်ရယ်ရှိမှန်းသိရတဲ့ပြန်ပို့တာကတော့မဖြစ်တင်ဘူးလို့လည်းဦးစီသူမောင်ကပြောပါတယ
်ဒါကနေဆက်တလျှောက်မှာနိုင်ငံတစ်ခုကမတည်ငြိမ်နိုင်မှာပေါ့နော်ဟိုဖြစ်လေဖြစ်တာရှိတဲ့အခြေအနေပေါ့နိုင်ငံတစ်ခုမတည်ငြိမ်နေမှာနေဆက်တစ်ခုကိုဖျက်ချော်ပြီးတော့ရောက်ရှိလာမယ်အဲ့ဒါမှာနိုင်ငံရေးရာအထိန်းတိန်ခံဖို့အတွက်ကိုပေးလို့ရကိုပေါ်ဒီရှောင်လာတဲ့လူတွေရှိမယ်စစ်ပွဲဖြစ်လာလို့ပလိခအတွင်းမှာရှောင်လာတဲ့လူတွေရှိမယ်နေဆက်မြင်းအနေနဲ့ထိစပ်နေတဲ့နိုင်ငံတွေဟာတက်ဆိုင်ရနေဆက်မြင်းနဲ့ထိစပ်နေတဲ့နိုင်ငံတွေရဲ့ပြည်တွင်းရေးနဲ့လူသားချင်းစာနာမှုနောက်တစ်ခုကတကယ့်ဟိုလူခွင့်ရေးချိုးပေါက်ခံရတဲ့အခြေအနေတွေကိုသူတို့အနေနဲ့အများအားဟိုမျက်ခြေမပြတ်တင်ဘူးဘာကြောင့်လဲဆိုတော့အခုလိုအခြေအနေမျိုးမှာကြတော့ဒါတကယ့်ဒုက္ခရောက်တဲ့လူကိုပို့ပြီးတော့ဒုက္ခတွင်းနဲ့ဟိုပို့ပြီးဆွဲချမိတယ်လို့ဖြစ်သွားတာပေါ့နော
်ညှဉ်းပန်းနှိပ်စက်ခြင်းနဲ့လက်စားဖြောက်ဖမ်းဆီးခြင်းတားဆီးနေနေရေးဥပဒေမှာတော့အစိုးရအဖွဲ့အစည်းများသို့မဟုတ်အစိုးရတာဝန်ရှိသူတွေအနေနဲ့လူပုဂ္ဂိုလ်တဦးတယောက်အတွက်လက်စားဖြောက်ဖမ်းဆီးတာလူမဆန်စွာပြုမှုဆက်ဆံတာညှဉ်းပန်းနှိပ်စက်တာနိုင်ငံတနိုင်ငံသို့မဟုတ်မိသည့်လူပုဂ္ဂိုလ်တဦးတယောက်ကိုမှမောင်းထုတ်ခြင်းလွှဲပြောင်းပေးအပ်ခြင်းပြည်နယ်နယ်ပေးခြင်းအလင်းမရှိစေရဆိုပြီးအတိအလင်းကြံထန်းတာကြောင့်ထိုင်းနိုင်ငံအနေနဲ့ပြည်ဝင်သောပြည်ပဥပဒေပါချိုးဖောက်တာဖြစ်ကြောင်းထိုင်းအတိုက်ခံပါတီကဝေဖန်ထောက်ပြကြပါရဲ့ရှင
်။ထိုင်းကိုဆေးလာကူတဲ့ PDF တပ်ဖွဲ့ဝင်၃ဦးအကြောင်းကိုအေးအေးမှာကတင်ပြပေးခဲ့တာပါ။အခုဆက်လက်ပြီးစစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲအကြောင်းကိုတင်ပြပါအောင်မယ်။အဲ့ဒီရွေးကောက်ပွဲဟာမြန်မာနိုင်ငံအပြောင်းလဲကိုသွားနိုင်တဲ့လမ်းကြောင်းကိုဟုတ်ပါသလား။မိုင်းချင်းတိုင်းကမိုင်းချင်းတိုင်းကဘာမကန်ပိန်းယူကနေတခြားသုံးသပ်သူတွေရဲ့အမြင်ကိုအခုလိုတင်ပြထားပါတယ်။
စစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်ကနိုင်ငံရေးပါတီတွေပြန်မှတ်ပုံတင်ဖို့နောက်ဆုံးရက်အဖြစ်သတ်မှတ်ခဲ့တဲ့မတ်လ28ရက်နေ့အထိအဓိကနိုင်ငံရေးပါတီကြီးတွေဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ၊ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD အပါအဝင်ပါတီတော်တော်များများပြန်ပြီးမှတ်ပုံတင်ခြင်းမရှိတဲ့အတွက်ဖြတ်သိမ်းခံခဲ့ရပါတယ်။ပါတီမှတ်ပုံတင်ဥပဒေတင်တဲ့နိုင်ငံရေးပါတီပေါင်း40ကိုတခါတည်းဖြတ်သိမ်းခဲ့တဲ့စစ်ကောင်စီလုပ်ရမျိုးအရင်ကမတွေ့ခဲ့ဘူးပေမဲ့စစ်တပ်ရဲ့နိုင်ငံရေးပါတီတွေအပေါ်သဘောထားတင်မှမူကတော့အရင်စစ်အာဏာရှင်တွေအတိုင်းပဲဖြစ်တယ်လို့ဗြိတိန်အခြေစိုက်မြန်မာရေးလှုပ်ရှားနေတဲ့ဘာမကန်ပိန်း UK ရဲ့အမှုဆောင်ညွှန်ကြားရေးမှူး Mark Farmana က BOA ကိုပြောပါတယ
် We're seeing the military take a harder lineagainst the political parties than we've seen.
ဒီနီလဟောင်းနေအတိုင်းနိုင်ငံရေးပါတီတွေကိုဖျက်သိမ်းခဲ့တယ်လို့လက်ရှိစစ်တပ်ဟာလည်းနိုင်ငံရေးပါတီတွေအပေါ်မှာသဘောထားတင်းမာတာကိုတွေ့နေရပါတယ်။နိုင်ငံရေးပါတီတွေကိုတရားဝင်အဖွဲ့အစည်းတွေအဖြစ်သတ်မှတ်တာမျိုးမဟုတ်ဘဲနဲ့မှတ်ပုံတင်ဖို့အတွက်ကန့်သတ်ချက်တွေကိုချမှတ်ပြီးဒီအတိုင်းမလုပ်ရင်ပါတီအဖွဲ့အစည်းကနေပြတ်ပြဲတယ်ဆိုတာမျိုးနဲ့စစ်ကောင်စီကလုပ်ခဲ့တာဖြစ်ပါတယ်။ပါတီတွေကိုဖျက်သိမ်းတယ်ဆိုတာမျိုးမဟုတ်ဘဲရွေးကောက်ပွဲကော်မရှင်ရဲ့သတ်မှတ်ချက်တွေကိုမလိုက်နာလို့ဆိုတဲ့ပုံစံမျိုးဖန်တီးပေမဲ့ဒါဟာနိုင်ငံရေးပါတီတွေကိုဖျက်သိမ်းတာပါဒီနီလန်းနဲ့နိုင်ငံရေးပါတီ40ကိုဖျက်သိမ်းခဲ့တဲ့စစ်ကောင်စီရဲ့လုပ်ရမျိုးကိုအရင်စစ်အာဏာရှင်တွေလက်ထက်တုန်းကမမြင်တွေ့ခဲ့ရပါဘူးဒါကြောင့်နိုင်ငံအတော်များများကလည်းကြေညာချက်ထုတ်ပြန်ကန့်ကွက်ကြတာကောင်းပါလေ
ဘာမာကမ်ပိန်း UK ဟာမြန်မာနိုင်ငံမှာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေစစ်ရာဇဝတ်မှုတွေကိုစောင့်ကြည့်နေတဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းဖြစ်ပြီးတော့အာဏာသိမ်းစစ်ကောင်စီအပေါ်နိုင်ငံတကာကထိရောက်တဲ့ PR တွေပေးနိုင်ရေးလှုပ်ရှားနေတာလည်းဖြစ်ပါတယ်။လက်ရှိစစ်ကောင်စီရင်ဆိုင်နေရတဲ့အနေအထားပေါ်မှာတော့ Mark Farmana ကအခုလိုသုံးသပ်ပါတယ
် But it's a sign of the desperation of the military.
ဒီလိုပါတီတွေကိုဖျက်သိမ်းတာဟာစစ်တပ်ဘက်ကကြံရမရအယူမီဝိုင်းဖြစ်နေတယ်ဆိုတဲ့လက္ခဏာပါ။တရားမျှတတဲ့ရွေးကောက်ပွဲပြုလုပ်မယ်ဆိုရင်စစ်တပ်ကသူတို့ရှင်လို့မရဘူးဆိုတာသိနေပါတယ်။ဒါ့အပြင်အခုအကြံဖန်နဲ့လုပ်မဲ့ရွေးကောက်ပွဲမှာတော့ဒီနိုင်ငံရေးပါတီတွေနဲ့ပြိုင်ဖို့ဆန္ဒစစ်တပ်မှာမရှိနေပေမဲ့သူတို့လက်အောက်ကိုပဲလာစေချင်နေတာဖြစ်ပါတယ်။နိုင်ငံရေးပါတီတွေကိုဖျက်သိမ်းတာမျိုးလေးချောင်းတိုက်ခတ်မှုတွေလုပ်နေတာအရင်ထက်ပိုပြီးအဖမ်းဆီးတွေလှုပ်လာတာဟာအခုဆိုရင်နိုင်ငံရေးအကျဉ်းသားအရေးအတွက်2000ကျော်ရှိနေတာအရက်သားတွေအပေါ်တိုက်ခိုက်မှုတွေကအရင်ကထက်ပိုများလာတဲ့အခြေအနေတွေကိုကြည့်ရင်စစ်တပ်ဟာသူတို့ကိုသူတို့လုံခြုံမှုမရှိဘူးလို့ခံစားနေရပြီးပြဿနာတွေအကြီးအကျယ်ရင်ဆိုင်နေရတယ်ဆိုတာကိုကျွန်တော်တို့မြင်နေရပါတယ
်လက်ရှိအခြေအနေမှာရွေးကောက်ပွဲကိုစစ်ကောင်စီကဘယ်အချိန်မှလုပ်မလဲဆိုတာမသေးချာသေးပေမဲ့ဒီအတွက်အချိန်ယူပြီးနိုင်ငံရေးပါတီတွေနဲ့ပတ်သက်လို့သူတို့လိုချင်တဲ့လမ်းကြောင်းအတိုင်းဖန်တီးနေတယ်ဆိုတာကိုရှင်းရှင်းလင်းလင်းမြင်နေရကြောင်းမြမအရေးလေးလာသုံးသပ်နေသူဦးအောင်သူငိမ့်က VOA ကိုပြောပါတယ်
။စေချာတာတခုကတော့ရွေးကောက်ပွဲတော့အခုချိန်မှာဘယ်တော့လုပ်မယ်ဆိုတာမသိကြပါဘူးเนาะ။ဆိုတိုင်းမဲ့လည်းရွေးကောက်ပွဲဘယ်ချိန်မှာလုပ်တယ်ဖြစ်ဖြစ်ထွက်လာမယ်ရလာဘယ်လိုဆိုတဲ့ကိစ္စမျိုးအခုချိန်မှာဒီစစ်ကောင်စီအနေနဲ့ရောရွေးကောက်ပွဲကော်မရှင်အနေနဲ့ရောစာပြီးတော့ဆုံးဖြတ်ပေးတယ်လို့ယူဆနိုင်ပါတယ်2020ရွေးကောက်ပွဲမှာနိုင်ခဲ့တဲ့ပါတီကြီးတွေပေါ့နော်ဆိုတော့သူသဖြင့် NLD မပါတော့ဘူး SNLD လိုပါတီမျိုးတွေမပါတော့ဘူးဆိုတော့ဒီလိုပုံစံမျိုးဖြစ်သွားပြီเนาะအဲ့တော့နောက်တစ်ခါကျတော့ကြံတဲ့တနိုင်ငံလုံးကိုကိုစားပြုသောပါတီကြီးဆိုတာကသိမကြံတော့ဘူးဆိုတော့သူသဖြင့်တော့ပြောမယ်ဆိုလို့ရှိရင် USDP ပေါ့နော်ပြည်ခိုင်ပြိုးပါတီတကူပဲကြံတော့တယ်ဆိုတော့အဲ့တော့ဘယ်လိုနိုင်မလဲဆိုတော့ဟိုကိစ္စမျိုးကဟုတ်ပြောဆိုအပ်ပေါ်လေသွားပြီပေါ့နော
်တစ်ဖက်မှာလည်းရွေးကောက်ပွဲလုပ်ပြီးစစ်ကောင်စီကတရားဝင်အုပ်ချုပ်လို့ရအောင်ကြိုးပမ်းနေတဲ့ခြေလှမ်းတွေနဲ့ပတ်သက်တဲ့တုံ့တက်ချက်တွေကိုလည်းဥအောင်သူငင်းကအခုလိုပြောပြပါဗျ
။ဒီနိုင်ငံတကာအကြမ်းကြေးတွေနဲ့ပတ်သက်လို့လစ်လာရေးအဖွဲ့ပေါ့ ICG International Crisis Group ကဘာပြောလဲဆိုတော့ဒီရွေးကောက်ပွဲကဘယ်ကိုမှမရောက်တဲ့လမ်းလို့သူတို့သုံးသပ်ပါတယ်။နော်ဆိုလိုတာကရွေးကောက်ပွဲကျင်းပမယ်ဆိုလို့ရှိရင်ကျွန်တော်တို့ဘယ်ဟောမှမရောက်နိုင်ဘူးဆိုတော့ဟာမျိုးသူတို့ပြောပါတယ်အဲ့တော့နိုင်ငံတကာအစိုးရတွေအနေနဲ့ဒီရွေးကောက်ပွဲလုပ်လိုက်မယ်ဆိုလို့ရှိရင်မကူညီပါနဲ့မထောက်ခံပါနဲ့လို့လည်းသူတို့ကတိုက်တွန်းလာတယ်နော်အဲ့တော့သူတို့အဲ့လိုလုပ်လိုက်ခြင်းအပြင်နိုင်ငံတကာကဝိုင်းပြီးတော့ပံ့ပိုးလိုက်မယ်ကူညီလိုက်မယ်ဆိုရင်လက်ရှိစစ်ကောင်စီကသူကတရားဝင်မှုပေါ့နော် legitimacy ကိုစပြီးတော့ဟိုတိဆောက်သွားနိုင်လိမ့်မယ်လို့ဒါဒီအဖွဲ့ကြီးရဲ့စီရင်ငါသာလည်းမှထူရေးလာတာကျွန်တော်ဖားပါတယ်ဆိုတာ
တေချာတာကတော့စစ်ကောင်စီပြင်ဆင်နေတဲ့ရွေးကောက်ပွဲဟာ
မြန်မာနိုင်ငံအပြောင်းအလဲအတွက်သွားနိုင်တဲ့လမ်းကြောင်းမဟုတ်ဘူးလို့မြင်ကြောင်းဥအောင်သူငင်းကဆိုပါတယ်ရှင်ဒါကတော့စစ်ကောင်စီကျင်းပမယ်ဆိုတဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးမတ်အင်ဂျင်နိုင်ကတင်ပြခဲ့တာပါအခုဆက်လက်ပြီးတောင်အာဖရိကရဲ့အထောက်အမှုတစ်ခုကိုတင်ပြချင်ပါသေးတယ်ပြီးခဲ့တဲ့မတ်လ၃ရက်စည်ရနေ့ကကမ္ဘာ့စွန့်ပစ်အမိုက်ကင်းစီရင်နေ့ဖြစ်ပါတယ်တောင် Nine, recycle a mite, Susan Naimu, a bombudibi, a Joe Kanzakun, a bitter season way, Satin, Nibabi. Da Siboyego, Joe, she said, be ya, the Uru, John and Mugu, Taipia, Mare, a Taugu, Pierce, Anapanuga, Sobare, Da Africa Nanga, Cape Tongan, if you eat the Rindo, Vicky stuck, the Rin people, Tarago, Ku Ninja Ega, Timpia Bame.
Down Africa Nanga Tonga, simply a mite tare niarima. Cape Tonga, dear mite bone, Gilo, Pale, don't put in a plastic, secune, cut to yari, pine, pinidaba. Dabimedima Darigo, Pale, don't pubo, recycle, lojabo. Down Africa, and a house of shit couldn't see a chelidia. Nangama, don't put a pisidia, say I know that Pale, don't puny look, camamare. Dilo pinidaga, mite thing to rima, diga tawe, shidelu, soare. Nampu melalu nyanaga, mite thing to the upchibi.
ไม่ปุ่นเนี่ยติ้งวิลล่าเลยคอร์เรลเดชามิวเนมันนี่บาร์เลยฟิตออฟเคปตันเคปตันอยู่กับยูนิฟอร์มนี่เนี่ยตุนเลอร์ลูกผู้ลูกชายนี่จ้าเลยพาลูเลสโรมาตั้งหันลูเลยเปลี่ยนตรงไหนเนี่ยรีไซเคิลส่วนเปลี่ยนสีเรตติ้งผู้จะมาโรมาตัวเสียดาวมีชีบาวูดาวแอฟริกาฮะกับว่ามาลูกเลมันโนมีนส่งในงานนี้ได้กับทุกบ้าดีลูรีไซเคิลส่วนเปลี่ยนสีเปลี่ยนเลยตุนผู้เรลงงานนี้ลูกไก่ดูพันธุ์ที่เป็นไงดู ยาดื่มเปล่าเลยมึงก็ได้เพียบกูนี่ไหนมาเลยแต่ตอนไหนเนี่ยไม่สมเปียบพิสูจน์กูเปล่าเลยต้องชาละกันทุกคนติดด้วยกูสักอันนี้ทุลุตัดเถอะแต่บอกว่าป่วนจริงกูที่ไกลสีเด็ดพันโลเองแตงวีทุลุมุเนื้อสีบาร์เลยยานาเนี่ยตัวยาลูกพ่อแก่เป้ไม่เข้าตัวเลยฮะสมเปียบพิสูจน์เปล่าเลยต้องชาละกันนี่เวงเวียชินนี่บาร์เลยไอ้ตัวเช่นนี้กูนี่เนี่ยกัดทุยอย่างเองบางสังเกตุเลยทุกจ้าบาร์เลยแล้วถ้าไม่เข้าตัวเปล่าเลยเลสเตอร์รูดอฟการ
ဒီနေရာကအမိုက်ကောက်သူတွေနဲ့ပြန်လည်အသုံးပြုနိုင်အောင် recycle လုပ်တဲ့ company ကြားဂျားကန်ပေးတဲ့နေရာပါ
actually work looking for work actually
I've been some ကျွန်တော်ကအခုပုံမှန်အလုပ်မရှိသေးပါဘူးအလုပ်ရှာနေတော့မှကျွန်တော်အခုမီးလုံးတွေအလူမီနီယံဘူးကွန်တွေနဲ့ကတ်တူကြားတွေလာရောက်တာ36ရန်ရပါတယ်ဒါနဲ့စားစရာတွေဝယ်ရမှာပ
ါသူဒီမှာပြန်ရောက်လို့ရတဲ့ငွေကတောင်အာဖရိကနိုင်ငံသုံးရန်ငွေနဲ့ဆိုရင်36ရန်ငွေရပါတယ်ဒါကအမေရိကန်ဒေါ်လာနဲ့ဆိုရင် 2 ဒေါ်လာတော့မပြည့်ပါဘူးပမောက်ခါကက်သရီနာရှန်က Western Cape Tech သို့လူမှုရေးလုပ်ငန်းဌာနကစွန့်ပစ်ပစ္စည်းများနဲ့လူအဖွဲ့အစည်းဆိုင်ရာသုတေသနအဖွဲ့ဥက္ကဋ္ဌပါ။တိုက်ပန်နဲ့ဆက်မှုဆိုင်ရာသုတေသနကောင်စီကအမှိုက်ကောက်သူအရေအတွက်ကိုစီးရင်ပြုစုနေပြီးသူတို့တွေစီဗင်တရားရေးဌာနကအကူအညီပေးနိုင်မှုအတွက်အထောက်အကူဖြစ်မယ်လို့ပြောပါတယ
်။
တောင်အာဖရိကမှာအမှိုက်ကောက်သူ6000နဲ့9000ကျားရှိမယ်လို့ခန့်မှန်းပါတယ်။အတိအကျစဉ်းတော့ထွက်မလာသေးပါဘူး။စီးရင်ပြုစုမှတ်ပုံတင်တဲ့လုပ်ငန်းစဉ်ပြီးသွားရင်တော့အမိုက်ကောက်သူဘယ်လောက်များများရှိတယ်လဲဆိုတော့ကောင်းကောင်းသိလာမယ်လို့ကျွန်မထင်ပါတယ်
။တရားဝင်မှတ်ပုံတင်ထားတဲ့သူတွေဟာသိမကြခင်ဆိုရင်သူတို့ကောက်ယူလာတဲ့ပြန်လည်အသုံးပြုနိုင်တဲ့ recycle စွန့်ပစ်အမိုက်တွေကနေငွေဖို့ရလာလိမ့်မယ်လို့သူကပြောပါတယ်။ဒါကမနစ်ကစတဲ့အကောင့်ထဲပေါ်ခဲ့တဲ့ထုတ်လုပ်သူတာဝန်ယူမှုထပ်ဆောင်အုပ်ဒေရဲ့ကျေးဇူးကြောင့်ပါ။အမိုက်ကောက်သူတွေကိုပတ်မိုးကူညီတာမှာတိုးတက်မှုကိုတိုင်းတာမဲ့စွန့်ပစ်အမိုက်လုပ်ငန်းအစုအဖွဲ့အားလုံးပါဝင်တဲ့အစည်းအဝေးကိုလည်းဧပြီလမှာကျင်းပဖို့ရှိနေပါတယ်။တောင်အာဖရိကရဲ့စွန့်ပစ်အမှိုက်ပြန်လည်အသုံးပြုနိုင်ရေးကြိုးပမ်းနေတာကရေရှည်တည်တတ်မဲ့စဉ်ဆက်မပြတ်ထုတ်လုပ်မှုနဲ့စားသုံးမှုကိုမြင့်တင်ဖို့ရည်ရွယ်တဲ့ကုလသမဂ္ဂရဲ့အပြည့်အဝဆိုင်ရာစွန့်ပစ်အမှိုက်ကင်းစင်ရေးနေ့ရဲ့ရည်မှန်းချက်နဲ့လည်းကိုက်ညီလို့နေပါတယ
်။ဒါကတော့အမှိုက်ကိုပြန်လည်အသုံးချနိုင်ရေးနဲ့ပတ်သက်ပြီးတောင်အာဖရိကကကြိုးပမ်းချက်တရက်ကိုကိုငင်းချမ်းအေးကတင်ပြခဲ့တာပါ။ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မကြခင်မှာထုတ်လွှင့်မဲ့အပတ်စဉ်ကဏ္ဍတွေမှာတော့သတင်းတော်မတ်စုစီးပွားရေးလူမှုရှုခင်းအစရှိတဲ့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်နားဆင်ရအောင်ပ
ါသတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါမင်္ဂလာမနက်ခင်းပါခင်ဗျာ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုမနက်ပိုင်း6နာရီကနေ9နာရီထိ VOA လိုက်တိုမီတာ24 40 51လိုက်လံမီတာ190နဲ့ VOA ရဲ့ Facebook စာမျက်နှာကနေဒိုက်ရိုက်ထုတ်လွှင့်ပေးနေပါပြီအခုထုတ်လွှင့်မဲ့ဒုတိယပိုင်းနာယူရစီစဉ်မှာတော့တွစ်ဆုံမင်းမြောင်းကနေအတူသတင်းတောက်မဆုစီးပွားရေးလူမှုရှုခင်းတက်တန့်အောင်သတင်းလောအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်အခုတော့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်က PDF နဲ့ PDF အဖွဲ့ကိုထောက်ပံ့ကူညီနေတဲ့လက်နက်ကိုင်အဖွဲ့အလုံးပေါ်ချိန်မုံမယ်ဆိုတဲ့မတ်လ29ရက်နေ့ကပြောကြားခဲ့တဲ့စကားပေါ်တုံ့ပြန်ချက်အပါအဝင်တခြားသတင်းမဆုအထွေထွေကိုကိုစော်ဝင်းလိုင်ကတင်ပြပေးပါမယ်
ကျနမလာ29ရက်နေ့ကကြာရောက်တဲ့တမတော်နေ့ဆေးရပြအခမ်းအနားမှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမေအောင်လိုင်ကမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့လက်နက်ကိုင်ပဋိပက္ခတွေခြုံငင်းရေးအတွက်စန့်ကျင်နေတဲ့အဖွဲ့အစည်းတွေကိုအောင်မြင်အောင်ခြေမုံသွားမယ်လို့ပြောခဲ့ပါတယ်။ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တို့အပြင်အဲ့ဒီအဖွဲ့တွေကိုပံ့ပိုးပေးနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ EAO တွေကိုပါပြက်ပြက်သားသားအရေးယူဆောင်ရွက်မယ်လို့စစ်ကောင်စီဥက္ကဋ္ဌက98နှစ်မြောက်တမတော်နေ့အခမ်းအနားမင်ကုန်းမှာထည့်သွင်းပြောဆိုသွားခဲ့တာ
ပါ။နိုင်ငံတော်ဘာလို့ရှိပြည်သူများရဲ့လူမှုစီးပွားဘဝလုံခြုံရေးအတွက်ဒီလိုစုတော်ဘာလို့ဒီညီအေးချရေးနဲ့ရဥပဒေစိုးမှုမှုအပြည့်အဝရရှိစေရာလေတပ်လုံဆောင်သားမှာပဲဖြစ်တယ်။အဲ့ဒီလုံဆောင်ရမှာ NUG နဲ့အကြမ်းဖက်အဖွဲ့အစည်းတွေ၎င်းတို့ကိုပံ့ပိုးနေတဲ့ EU အဖွဲ့အစည်းတွေကိုပြက်ပြက်သားသားရေးယူဆောင်သားမှာဖြစ်ကြောင်းပြောကြားလိုတယ်။
နေပြည်တော်မှာပြုတ်လုတဲ့တမတော်နေ့ဆေးပြအခမ်းအနားကိုရုရှားနဲ့စစ်တပ်ရုံးတချို့ကစစ်တပ်မှုတွေအပြင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတချို့နဲ့နိုင်ငံရေးပါတီတချို့လည်းတက်ရောက်ခဲ့ကြပါတယ်။တမတော်နေ့မှာပဲမြန်မာစစ်ကောင်စီပေါ်နောက်ထပ်ပိတ်ဆို့တန်ခတ်မှုအသစ်တွေချမှတ်ကြောင်းဗြိတိန်ဆိုရကကြေညာခဲ့ပါတယ်။မြန်မာစစ်တပ်အတွက်လီယင်စီရအောင်ဝန်ဆောင်မှုပေးနေတယ်ဆိုတဲ့စီးပွားရေးလုပ်ငန်းနောက်ထပ်တစ်ခုနဲ့တာဝန်ရှိသူလူပုဂ္ဂိုလ်တို့ကိုထပ်ပြီးဖြည့်ဆွတ်အရေးယူလိုက်တာပါ။ဆန့်ကျင်မဲ့အင်အားစုတွေကိုအမြင့်ပြတ်ချိန်မုံသွားမယ်လို့စစ်ကောင်စီဥက္ကဋ္ဌပြောဆိုခဲ့တာနဲ့ပတ်သက်လို့ဒါဟာစစ်ကောင်စီအနေနဲ့စစ်ရာဇမှုကိုဆက်လက်ကျူးလွန်သွားမယ်ဆိုတာဝန်ခံလိုက်တာဖြစ်တယ်လို့ NUG ဘက်ကတုံ့ပြန်ထားပါတယ်။ဂျာကာလာမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့သဘောထားတုံ့ပြန်ချက်ကိုသမရယုံပြောခွင့်ရဦးကျော်စောက VOE ကိုအခုလိုပြောပါတယ
်။တစ်ချိန်တုန်းကလည်းသူ့ကိုသူခေါင်းရောင်ဆောင်ပြီးတော့ငင်းကြေးနှစ်ဖြစ်ရမယ်ဆိုပြီးညင်ညာပြီးတော့ညင်ညာလို့ညင်ညာဘာအပြစ်သက်အပြစ်ခတ်ရစေသူတပတ်သက်အပြစ်ခတ်ရစေကြီးညာလို့ဆိုပြီးတော့ကြီးညာအားလုံးကလိန်ညာနေတာလူတိုင်းနဲ့သိတယ်ဆိုတော့သူဘယ်လိုပဲပါဇက်ကဘယ်လိုပဲထွက်ထွက်မင်းသားစကားပဲထွက်ထွက်ဘလူစကားပဲထွက်ထွက်ဘာပဲထွက်ထွက်သူလုံနေတဲ့လူရက်ကလူသက်နေတဲ့လူရက်အဲ့ဒါကိုသူလူသက်နေတယ်ဆိုတော့သူဝန်ခံပြီးတော့ပြည်သူအစိုးရကိုသူတို့ပြည်သူတွေနဲ့ပြည်သူတွေကိုတတ်ဖြတ်မယ်တတ်ဖြတ်ဖို့ကြိုးစားမယ်ဆိုတော့သူဝန်ခံသွားတာပဲဒါကစီအရမှုကျွန်းလို့နေတဲ့ဟာသူဝေခံသွားခြင်းဖြစ်ပါတယ
်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့မြန်မာနိုင်ငံရဲ့လုံခြုံရေးအခြေအနေကြောင့်ရွေးကောက်ပွဲကျင်းပမယ့်ရက်ကိုလောလောဆယ်မှာအတိအကျမကြေညာနိုင်သေးဘူးလို့တမတော်နေစီရေးပြအခမ်းအနားမှာသတင်းတောက်တွေကိုပြောခဲ့ပါတယ
်အဲ့တော့ကျွန်တော်တို့အစိုးရအနေနဲ့အမခံကြတာဒီခုရှိရနံပါတ်1ကပါတီလုံးဒီမိုကရေစီစနစ်ကိုကျွန်တော်တို့ခိုင်နိုင်အောင်အမခံတယ်နံပါတ်2အနေနဲ့ဒီမိုကရေစီနောက်ခရီးရစနစ်ကိုအခြေခံတဲ့ပြည်အောင်စုကိုခိုင်မှာအမခံတယ်အဲ့ဒီအခြေခံတစ်ချက်ကိုဟောနေပြီကျွန်တော်တို့ဘယ်တော့မှလုပ်ရမယ်တော့မှာအဲ့တော့ကျွန်တော်တို့ပါတီလိုဒီမိုကရေစီကိုဒီမိုကရေစီစနစ်ကိုကျွန်တော်တို့အာမခံတာလည်းကျွန်တော်အထူးသဖြင့်ရေကောက်ပွဲကျွန်တော်မဖြစ်မနေကြောက်ပါမဖြစ်မနေလုံနိုင်ဖို့အတွက်အခြေအနေတွေတည်ဆောက်နေတယ်အခြေအနေတွေတည်ဆောက်နေတယ်မှာခုနပြောတဲ့အချက်လက်တွေကိုပြည့်စုံဖို့လုပ်တယ
်စစ်ကောင်စီဘက်ကစီစဉ်နေတဲ့ရေကောက်ပွဲအပေါ်ဝင်ရောက်ရှင်ပြိုင်မဲ့ပါတီတွေအနေနဲ့လည်းရေကောက်ပွဲပဲတော့ကျင်းပမယ်ဆိုတာအတိအကျမသိရသေးပါဘူးစစ်ကောင်စီကကျင်းပမယ်ရေကောက်ပွဲအပေါ်မပုံတင်ထားတဲ့ပါတီတစ်ခုအနေနဲ့ဘလောက်ထိယုံကြည်မှုရှိသလဲဆိုတာနဲ့ပတ်သက်ပြီးပြည်သူပါတီအနေနဲ့ကတော့ပြောဖို့စောနေသေးတယ်လို့ပြည်သူပါတီရဲ့အထွေထွေတွင်းရေးမှူးဦးကျော်လင်းကပြောပါတယ
်ရွေးကောက်ပွဲကိုဘယ်လောက်ထိလုံခြုံရလဲဆိုရွေးကောက်ပွဲတော့ဘယ်လိုကျင်းပမှာမသိရတဲ့ကျွန်တော်ဒီဆရာပြောဆိုတော့စောရည်လို့ကျွန်တော်တတ်မှတ်ပါတယ်အခုတည်းကတော့ကျွန်တော်ကပါတီနိုင်ငံပါတီတစ်ခုပေါ့နော်ပြည်သူမှကျွန်တော်ရက်တည်ရမယ်ဆိုတော့ရက်တည်ရင်းပါတီရှင်တန်ရေးအတွက်ပဲကျွန်တော်ကလုပ်နေရအတွက်သူတို့ဘယ်လောက်ဒီကျွန်တော်နိုင်ငံပါတီပေါ့သူတို့ဘယ်လိုထော်တာထားလဲဆိုတော့သူတို့ကိုယ်ပြတ်တာချင်းကအနှဲနေရပါတယ်
ရွေးကောက်ခံအစိုးရကိုဖြုတ်ချပြီးအာဏာသိမ်းခဲ့တဲ့စစ်ကောင်စီရဲ့ကျင်းပမဲ့ရွေးကောက်ပွဲမှာ ဝင်ရောက်ရှင်ပြိုင်မှုပြင်ဆင်နေတဲ့ပါတီတွေရှိသလိုနှစ်ထောင်နှစ်ဆယ်အထွေထွေရွေးကောက်ပွဲမှာမဲအများဆုံးအနိုင်ရခဲ့တဲ့ပါတီတချို့ကတော့ဝင်ရောက်ရှင်ပြိုင်မှာမဟုတ်ပါဘူးအဲ့ဒီထက်မှာစစ်ကောင်စီကအသစ်ပြတန်းထားတဲ့ရွေးကောက်ပွဲဥပဒေသေးရဲ့စည်းမျဉ်းတွေကိုမလိုက်နာတဲ့အနယ်ဒီပါတီအပါအဝင်ပါတီပေါင်း40ကျော်ကိုနိုင်ငံရေးပါတီအဖြစ်ကနေပဲဖျက်ခဲ့ပါတယ်မြို့သ Sikong Sia Luyaha, Tiawen Mumishi Wulu, and any behold a local comedy got Biosu Tabare. And any party a bowing, Nangae party, Pietin Kayare Apo, Nanganaga Taiwangale, Sikong Sigo, Weba Pitin Labare. Medicanangayitana, Dudia Pioguya, Fedan Pategaro, Yamanangama, Bowen Dindu, Aloma Bowenbe, Blue Yuko, Puebe Lolo, Lula Miatare, Lekan Lu Yamam Hojang, Trinza Shilinwama Piogabare. Sita Ocho Dago, Jeje Bemia, Sanchi Nejima, Sikong Siga, Yoga Puego, Tapata, Tin Chin Paye, Matinye Murida, Popila Bum Yarelo, American Nangayitana, Dudia, Pioguinaga, Piocha Geraba, Britain, Australia, Japan and Anugale, Yamanangama Democracy Pianle, Yashila, Alon Pawan, Longanzinego, Polo Po, Taitonga Jabare, Kulatamaga, Tunye Mujo, Antonio Guterres Kale, Party de Piatin Kayarepo, two so in Jaune, a poesity along Pawanet, Nangay Lunganzin, Seppi Chin Tonai, one was Samuel Jabo, Titan Tabare, Nema Inijin and Gandine, the Chakula Damaga, a poor when Nangane Gale, Ton Abbe Jabo, Tuny Mujoga, Titan Libare. Pigare Malako, Manungara, Sikong Sine, Ansi A Lema Totare, Tanda Lenaga, Conapue, Nibiro Man, Niata, a Lutabo, Twisson Sunega Jabare. Champi Pian Letunoye Kansi, RCSS, Yakampi Lumyoye Party, ALP, Mumpiti Party, NMSP, Democracy Jobu Kien Tamaro, DKBA, Kien Yota Asiyong, KNU, KNLAPC, Langhu Democratic Asiyong, LDUNE, Powo Myota Lumyoye Tamaro, PNLU Pawane, Eddie Twiso Muma, Tassan Dure, Alon Pawane, Nangaye Sunuwe Popo Yene, Ninya Nilagan, Jimba Ye Kesa Apawen, Check on a chest soon again, hello. A pia dying darling again, a poet, a pure use of when she do. Bumuji saw John Young at View Ego, Piovare.
A diga, though, first and the Alo Pound and then a piece of swinging move, Kinchi, the Yapo Paula book, a bit of the nature in the runs and six symbolic. Another swinging tea there, not with all the another margin of the piece of the federal bit of you, dread, she come, you led a swinging tea there. နောက်ပြီးတော့အရသာများကိုအကာအကွယ်ပြီးဆိုင်ရာကိစ္စအရနဲ့တစ်ဆက်တယ်ပေါ့လေ။ရရကလာပြီးလည်းလက်ရှိလူသားချင်းစာနာမှုအကူအညီပြီးနိုင်မဲ့ကိစ္စရတွေကိုလည်းကျွန်တော်တို့ဒါပြောဆိုဖြစ်ကြတယ်။ဟိုဒေတာဂရင်းတင်ရေးအကြံကြီးကိစ္စရတွေရွေးကောက်ပွဲကျင်းပမဲ့ကိစ္စရတွေရွေးကြံကြီးလက်ခံကျင်းပမှုကိစ္စရတွေအဲ့ဒါတွေလည်းကျွန်တော်တို့ပြောဖြစ်တယ်။ညီမစစ်တပ်ဟာပြည်တွင်းထဲမှာလည်းစန့်က
shang niya du uye le do la ni ba ne. Nyama sita ha, pi rin ma lena gan piti paka pi nere che nere po, pi da che mong toa me lu su du lu, yu kao kwe chen pa na imbo atwa gu le, nenga ye ti nye ang juban toa me lu piyo su nira ba. Tapi me le, ana ten ta re nyama sita po, nenga daga ye dan ka ye yu mu de ne, weban piti na re ga, Tingene Chainti, Shin is Ebe Surago, Dizadin by the Nina Masu Sisingani, Tinset Bilia Barakna.
Kuzo went like Tempiagaba, Kudo, Siboy, Jamnego, Setwajima, did it? Namaranga Dreamer, Yakam, Malo, Malau, Chini, Jomabwe, Shinijau, Kababanga, the Ripe like Pare. Sanaika Zeno, Munda Mune, Yaka, Lojomu, Chini, Rigo, Matti.
Tomo will I say, Mark,
ီအတိုင်းအိတ်တဲ့ပေါ့နော်ကျွန်တော်တို့ကအရာမင်းစားတာအကောင်းဆုံးစားစားတာဆိုတော့ဒီအမင်းတေးကအရင်က9,800ပေါ့ရွာတရွာကိုရောက်လာပြီဖြစ်ပါတယ်အခု9,900-6,000ဒီပေါက်သွားပြီ
မြန်မာနိုင်ငံမှာပြည်ပခါတွေစီးပွားရေးဆိုင်ရာအခက်အခဲတွေနဲ့စဘာထုတ်လုပ်မှုကျဆင်းမှုတွေကြောင့်ဆန်းနရိတ်ခါလုံခြုံရေးအပေါ်မှာချင်းချမှုအဖြစ်ဆက်ရှိနေတယ်လို့ကမ္ဘာ့ဘဏ်ရဲ့ဖေဖော်ဝါရီလ9ရက်နေ့ထုတ်ဆန်းနရိတ်ခါလုံခြုံရေးဆိုင်ရာအစိုးရခန်းစားကဖော်ပြပါတယ်မြန်မာနိုင်ငံတွင်ဆန်းနရိတ်ခါမလုံလောက်မှုနဲ့ဆူဆူရွာရွာဒါမှမဟုတ်လေအတော်အသင့်ရင်ဆိုင်နေရသူက2022ခုနှစ်အတွင်းနှစ်တန်းထိတိုးလာပြီး 15.2 တန်းရှိတယ်လို့ဖော်ပြပါတယ်။ဒေတာရစ်ဆိုင်ပြည်ရေးမှာရာသီဥတုဒဏ်ခံရတယ်လို့ရခိုင်ပြည်နယ်ဘူးသီးတောင်ဒေတာကန်ဦးညီက VOA ကိုပြောပါတယ
်။မိုးကမပန်ဘူးလေမိုးကမပန်တော့ကျွန်တော်တို့ဒီတောက်သူတွေကဟိုဒီနယ်ကကျေတော့မဆိုင်ပြိုးနိုင်ဘူးပေါ့နော်။
မြန်မာနိုင်ငံတွင်းကလေသမားတွေမှာလည်းဓာတ်မြေဩဇာသုံးဆွဲမှုလျှော့ချခဲ့ရပြီးရေကြီးရေရှမ်းမှုနဲ့လည်းကြုံတွေ့ရတာကြောင့်2022ခုနှစ်မိုးစဘာက2021ခုနှစ်နဲ့ရှင်ရင်ညော့မယ်လို့ခန့်မှန်းထားကြတာပါအထူးသဖြင့်တော့2022ခုနှစ်ဇူလိုင်လအတွင်းယူရီးယားဓာတ်မြေဩဇာစီးနှုန်းက2021ခုနှစ်နဲ့ရှင်ရင်ဈေးနှစ်ဆတက်သွားခဲ့တာဖြစ်ပါတယ်လေကွင်းတွေကအထွက်စီးနှုန်းစိုက်ပျိုးထုတ်လုပ်သူလေသမားတွေရတဲ့ကောက်ပဲတီနံဈေးနှုန်းကမြင့်တက်လာပြီမယ်လို့လဲလက်သမားတွေအတွက်လုံခြုံရေးအခြေအနေကပိုပြီးတော့ဆိုးရွားလာနေတယ်လို့ကမ္ဘာ့ဘဏ်ကထောက်ပြထားပါတယ်။ကလေးဒေတာကန်ကိုအောင်ဆန်းလင်းကလည်းစဘာအထွက်ရော့တဲ့အကြောင်း VOA ကိုပြောပါတယ်
။ဟုတ်ကြပါလေ။အဲရင်းကဒီရင်းပြာဦးညီပတ်တဲ့ဟာလေးကိုကြည့်တယ်ကျွန်တော်ကနေကနေမြန်ခွာနေအောင်ဟုတ်စိုက်ခွင့်ရရဆိုပေမဲ့စိုက်ခွင့်ရမယ်ဆိုတာမျိုးကမတည်တာအောင်ပေါ့ကြီးမတည်တာတော့ဒီနေ့ကဒီပြီးရောစွာမျိုးနဲ့တော့လည်းတောင်းကြည့်ရတဲ့ပုံမထဲနိုင်ဘူးဆိုတော့ဒီချက်မျိုးကတုံးပုံတစ်ပုံတော့ပြချသွားတာပေါ့
ဒေတာရင်းလမ်းပန်းဆက်သွယ်ရေးအခြေအနေကိုလည်းကိုအောင်ဆန်းလင်းကရှင်းပြပါတယ
်ပေါ်ကျွန်တော်တို့ဒီပါကဒီကကိုစီတဲ့လမ်းမကြီးတာဒီဟိုကုန်ကားကြီးတွေပါဝင်ပေါ့နော်နှစ်ပတ်အင်အားကြီးတွေဘယ်သူမှသုံးလို့မရတဲ့အနေအထားမျိုးဖြစ်နေတာကကြာပါပြီတမျိုးတော်ပါပြီဆိုတော့လေကျွန်တော်တို့ဒီကာလတော့အကြောင်းလဲဖြစ်တဲ့ကာလလို့ပြောလို့ဒီအောင်ကျွန်တော်တို့ကအဲ့ဒါနဲ့စားကြတော့
ဆန်စည်းစပါးစည်းတင်မဟုတ်ဖဲတခြားသောစားတောက်ကုန်တွေလည်းဈေးတက်ပါတယ်ဈေးတက်ရတဲ့အကြောင်းရင်းထဲမှာ73စီဈေးကြောင့်တည်ယူပို့ဆောင်ရေးဈေးဈက်ကတက်တာကလည်းအကြောင်းရင်းတည်းရပါဒါပေမဲ့ကမ္ဘာ့ဘဏ်ရဲ့အစဉ်ခန်းစာမှာတော့နိုင်ငံရေးမတည်ငြိမ်မှုနဲ့လုံခြုံရေးအခြေအနေတွေဟာကုန်စည်နှုန်းတက်ရတဲ့အကြောင်းရင်းတွေအဖြစ်ဖော်ပြပါတယ်အဒမစူဆောင်ခံရမဲ့အရေးလူရဲခံရမဲ့အရေးတိုက်ခိုက်ခံရမှုတရားဥပဒေမဲ့ဖမ်းဆီးခံရနိုင်တဲ့အန်တီအေတွေကြောင့်လူမှုအတိုင်းဝိုင်းတွေအတွင်းမှာကူလူတွာလာမှုအကန့်အသတ်ဖြစ်စီပြီးမရှိမဖြစ်ကုန်စည်တွေဈေးတက်ကုန်သလိုဆန်းနရိတ်ခံတဲ့အခြေခံစားတောက်ကုန်စည်တွေမလုံမလောက်ဖြစ်စီပြီးအလုတ်ကန်ရှားပါမှုကြောင့်အခြေအနေပိုပြီးတော့ဆိုးစေတယ်လို့အစင်ခတ်စားကပြောပါတယ်ဘူဒီတောင်ဒေတာကန်ဥညီကတော့အလုတ်အကင်ပါတဲ့အကြောင်းပြောပါတယ
်။လူအလုတ်တော်ကတော့တော်တော်လေးပါတယ်နော်။ကျွန်တော်တို့ဒေသတူကလုပ်နေတဲ့လူတွေကတော့ဒီနေ့ကိုအနည်းဆုံးအင်ကအသောင်းလောက်ရပြီးမှအဆင်ပြေတယ်ဒီနေ့လောအခါကနောက်တော့အလုတ်ကိုခွင်းလန်းနေတာသိမရှိဘူးဖြစ်နေ
။ကိုအောင်ဆန်းလင်းက
ခုလောလောဆယ်တော့သိမ့်ဆိုင်ကြတဲ့သူတော်ကအများကြီးရတဲ့ဒီလိုတောင်းကြည့်နေဆိုတော့လေဒီခင်းကိုခင်းဆိုတာမျိုးတော့ဝမ်းသာလောက်တော့ဒီနောက်ပဲဒီပုံသားနိုင်တဲ့နောက်လိုအချက်ရှိတဲ့ဒီနေရာမျိုးရှိသူတွေကလည်းဒီကာလကတော့သူတို့လေအင်္ဂါလုံးတယ်လို့ခေါ်တော့ပေါ့လိုက်ပြီးတော့အင်္ဂါလိုက်တာလို့ငယ်သိန်းတွေပဲသိန်းတွေမှလုပ်ကြည့်ကြတာဖြစ်တဲ့အတွက်ဟိုကျွန်တော်တို့လောက်တာကိန်းတာရှိတယ်ဟိုရေနိုင်ချမ်းနိုင်တဲ့နေသားလေးရှိနေတယ်ပေါ့ဟာတချို့ခက်ခဲတာရှိနေတယ်ဒီပတ်တွင်ဒီကုလူတွေကနေဒီမှာဒီတိတိတာလေးတွေတောက်ထားပေးတဲ့အတွက်အဲတိတ်ပြီးတော့ဆိုးဆိုးဝါးဝါးကြီးတော့ဖြစ်ပြီးပေါ့ပြောင်းပ
ါပရိပခထံတင်ပြီးအိုးအိမ်ဆွန့်ခွာရသူတွေကတော့အစာအတော့လျှော့စားရတာမျိုးပိုင်ဆိုင်မှုတွေကိုထူခွဲရောင်းချရတာမျိုးကြောင်းထုတ်ရတာစွန့်စားပြီးရွှေ့ပြောင်းရတာမျိုးနဲ့ကလေးတွေကိုအရွယ်မတိုင်ခင်အိမ်အောင်ချပေးလိုက်တာမျိုးတွေလိုကိစ္စတွေကိုမတက်တာတဲ့အစုံလုံးနေချရတယ်လို့ကမ္ဘာ့ဘဏ်ကဖော်ပြပါတယ်။လက်ရှိမှာတော့ကောက်ပဲတိနံထွက်ရှိတဲ့ဒေသတွေမှာဈေးနှုန်းကြီးပေမဲ့ဝယ်ယူရရှိနိုင်တဲ့အနေအထားမျိုးမှရှိပါတယ်။ဒ ဒါပေမဲ့တခြားဒေသကစားတောက်ကုန်မှယူတင်းသွင်းရတဲ့ဖားကန်ဒေသလူနေရာတွေမှာတော့စားနပ်ရိတ်ခရေပိုပြီးတော့အခက်တွေ့စီပါတယ်။ပရိပခမြေမြုံမိုင်းနဲ့ပောက်ကွဲပစ္စည်းတွေအန်ဒီယေလုံခြုံရေးတင်းကျပ်မှုသွားလာခွင့်တမ်းမြေပိတ်ပင်မှုတွေနဲ့အခုညီပေးရေးလုံသားတွေပေါ်ချင်းချောက်မှုတွေကြောင့်အထူးသဖြင့်နိုင်ငံအနောက်မြောက်ပိုင်းနဲ့အရှေ့တောင်ပိုင်းမှာအသက်အန္တရာယ်များလာပြီးစာနာမှုလုပ်ငန်းတ
ငင်းထိုက်တင်ဆက်သွားတဲ့စီးပွားရေးအစီအစဉ်မှာအခုတင်ပြမယ့်လူမှုရှုခင်းကဏ္ဍမှာအလောက်ရှားဖွေတဲ့အကြောင်းကိုကြားကြရပါဦးမယ်။လောက်ရှားသူတွေအတွက်ပထမဆုံးအရေးကြီးတာကကိုယ်နဲ့အကိုက်ညီဆုံးအလောက်ကဘာလဲဆိုတာအသေးချာသိဖို့အရေးကြီးဆုံးဖြစ်တယ်လို့အလောက်ကရှားဖွေပေးသူတွေကအကြံပြုကြပါတယ်။အလောက်လျှောက်တဲ့အခါပထမအဆင့်အရွေးခံရအောင်စနစ်ကျဘလို့ပြင်ဆင်သင့်တယ်လဲဆိုတာ corporate လောက်ရှားလောက်ကရှားဖွေပေးသူမဖုံးမြတ်တရဖီကိုမတ်စုမြတ်မုံကမင်းမြန်ပြီးတင်ပြထားပါတယ
်အမေရိကန်ပြည်ထောင်စုမှာအခုလိုကာလဟာဒီအလောက်ကန်တဲ့တွေလမ်းပွင့်တဲ့ရာသီဖြစ်ပါတယ်အမေရိကန်တက္ကသိုလ်အများစုကဒီမေလကုန်ပိုင်းမှာဘွယ်နှင်းသဘင်ခန်းနာတွေကျင်းပလေးရှိတာနဲ့အတူဘွယ်ရပြီးလို့ဒီလုပ်ငန်းဝင်ဝင်ဖို့အသင့်ဖြစ်နေကြသူတွေဟာအခုလိုချိန်မျိုးမှာတွေကဆက်ပြီးတော့မှအလုပ်တွေလျှောက်ကြလေးရှိပါတယ်လုပ်ငန်းတွေဘက်ကလည်းဘွဲရကျောင်းသူကျောင်းသားတွေကိုအခုလိုအချိန်မျိုးမှာစပြီးတော့မှအလုပ်တွေခေါ်ကြလေးရှိပါတယ်။ဒါကြောင့်အလုပ်ရှာကြမဲ့သူတွေအနေနဲ့ဘာတွေကနေစပြီးတော့မှပြင်ဆင်တဲ့လဲဆိုတာကို corporate အလုပ်ကန်ရှာဖွေပေးနေသူမဖုံးမြတ်တဲ့ဖီကိုမေးကြည့်ပါမယ်။သူကတော့ဒီအလုပ်ကန်ရှာဖွေပေးတဲ့လုပ်ငန်းအတွေ့အကြုံ9နှစ်လောက်ရှိထားသူဖြစ်ပါတယ်။ဒါကြောင့်အလုပ်လျှောက်ကြမဲ့သူတွေအနေနဲ့ဘာတွေတည်ထားတဲ့လဲဆိုတဲ့အချက်တွေကိုမဖုံးမြတ်တဲ့ဖီကိုမေးကြည့်ထားပါတယ်။
အရင်ဆုံးအလုပ်လျှောက်ဖို့တော့ကြတော့ကိုယ့်ရဲ့ career assessment ကိုကကြောင်းပြီးတော့မယ်ဆိုလို့ရှိလို့ရှိရင် career assessment အရင်ဆုံးဟိုဆာမိုးဝဲလေးပေါ့ test လေးအရင်ဆုံးဖြည့်တင်ကိုအဲ့ဒါဆိုလို့ရှိရင်ဘာမှမဟုတ် question လေးပဲအလုပ်တွေတောင်းချီတောင်းချီတွေ့တဲ့များအလုပ်လျှောက်နေမဲ့စာကိုက okay ကိုယ့်ရဲ့ skill ကဒီမှာအသာတယ်ကိုကလူရင်းနဲ့စကားပြောတာကောင်းတယ်ဆိုလဲ sales ပဲပေါ့ဒါမှမဟုတ်ရှိလို့ရှိရင်လည်း accounting number တွေတော်တယ်ဆိုလို့ရှိရင် accounting data science အဲ့ပဲပေါ့နော်အဲ့လိုမျိုးကိုဘာဖြစ်ချင်လဲကိုဘာလိုမျိုးအလုပ်တွေနဲ့အဆင်ပြေမလဲဆိုတော့အရင်ဆုံး career assessment အရင်လုပ်တင်ပါတယ်မှာ
အဲ့လိုညီမပြောသလိုမျိုးကိုရဲ့ဟိုကိုကဘယ်ဘိုင်းမှာဘယ်လုပ်ငန်းဝင်အောင်ဝင်ရင်အသင့်တော်ဆုံးဖြစ်မယ်ဆိုတာသိပြီဆိုရင်နောက်တစ်ဆင့်ကတော့ဒီအလုပ်လျှောက်စွာဒီပို့ရတာတော့ပေါ့လေဆိုတော့အဲ့လိုမျိုးအလုပ်လျှောက်လာပြီးပို့ဖို့အတွက် CV ပေါ့ resume ပေါ့အာရေးမယ်ဆိုရင်အရေးကြီးဆုံးအာဘာတွေလုပ်တင်တယ်လို့ရေးဘယ်လိုမျိုးတွေရေးတင်တယ်လို့စပြီးတော့အကြံပြုလို့ရလို့ရှင့်
ဟုတ် resume ကတော့အများဆုံးတမျက်နာပဲမှာတမျက်နာတည်းပို့လို့မရဘူးပေါ့နော်ဆိုတော့အများကြီးမရှိရကောင်းတယ်ဒါပေမဲ့အဲ့တဲမှာမှဟိုလုံးဝ compact ပေါ့နော် concise ဖြစ်တဲ့ဟာမျိုးကိုရေးတင်တယ်ပေါ့ဆိုတော့အထူးသဖြင့်ကတော့ညီမဒါလေး share ချင်ပါတယ်နော်အဲ့ဆိုရင်သူက job search မှာ resume preparation ပေါ့နော်ဆိုတော့ပထမတမျက်နာပဲပြီးတော့ summary objective နဲ့ပြီးတော့professional experience ပေါ့နော် skill တွေပြထားမယ်ကိုကအကြောင်းတီးတော့မယ်ဆိုလို့ရှိရင်ကိုဘာတွေစာသင်ခဲ့လဲဘာတွေ research လုပ်ခဲ့လဲဘာပေးပါရေးလဲပေါ့ပြီးတော့ measurable performance ပေါ့measurable performance ကကြတိုင်းတာလို့ရတယ်ကိုရဲ့performance ကိုတိုင်းတာလို့ရတဲ့ဟာပေါ့ဥပမာဆိုကိုက accounting ကောင်းတယ်ဆို accounting ကောင်းတယ်ပဲရေးထားလို့မရဘူး။အဲကျမက computer science တော့ပါတယ်။အဲ့လိုမျိုးရေးထားလို့မရဘူး။ကိုယ့်ရဲ့ track record ပေါ့နော်။ဟိုတိုင်းတာလို့ရတယ် quantifiable ဖြစ်တဲ့ performance ကိုမျိုးလုပ်တင်တာပေါ့နော်။ဥပမာဆိုရင်ဒီညီမလေးဆိုတော့ပြောပဲပေါ့နော်။ for forensics နဲ့ပြီးတဲ့ biological science နဲ့ပြီးတဲ့ဟာပေါ့။ဥပမာဆိုရင်ညီမတို့ဆိုရင်ကျောင်းသူလေးဆိုတော့ဘာ experience မှမရှိဘူး။ဒါပေမဲ့သူဒီမှာကြည့်ဥပမာဆိုရင်သူက barista လုပ်တယ်ပေါ့။ဘာပဲပြော coffee ဆိုင်မှာဖြောတယ်။ဒါပေမဲ့ तू ကရေးထားတဲ့ဟာfirst month ပထမ month မှာလည်း तू က cashier ကနေပြီးတော့coffee ဖြော်တဲ့လူဖြစ်သွားတာပေါ့နော်။အဲပြီးလို့ရှိရင်လည်းလူအယောက်တယောက် serve လုပ်ရတယ်။ပြီးလို့ရှိရင်ကြည့်လိုက်လို့ရှိရင် तू coffee စားတော်တော်လေးလေးယောက်ပဲရှိရ။လူလေးယောက်ကမှ तू က customer တွေကိုဘယ်လိုထိဘယ်လိုမျိုး order ကောက်လဲဘယ်လိုမျိုးအလုပ်လုပ်လဲပေါ့နော်။အဲ့လိုမျိုးရေးထားပြောလို့ရှိရင် coffee ဖြော်တဲ့အလုပ်ပဲ barista အလုပ်ပဲ။ဒါပေမဲ့measurable performance ပေါ့နော်ကိုကဘာတွေလုပ်တယ်ဘာတွေလုပ်နိုင်ပါတယ် under pressure မှာလုပ်နိုင်ပါတယ်လူတွေနဲ့စကားပြောနိုင်ပါတယ်ပေါ့နော်အဲ့လိုမျိုးရေးထားတာပေါ့ဥပမာအပေါ်ကိုတက်မယ်ဆိုလို့ရှိရင်သူက summary မှာကျမဟိုနောက်ဆုံးနှိပ်ရောက်နေပြီပေါ့နော်သူမှာ research skill လည်းရှိတယ် customer service skill လည်းရှိတယ်ပေါ့အဲ့ဆိုရင်ခုနကသူရေးထားတဲ့ customer service skill နဲ့ကိုက်ဆိုတော့အရင်ဆုံးနာမည်
အာနေအဲ့လိမ့်စာပေါ့နော်အပြည့်စုံရေးစရာမလို့ကိုယ့်ရဲ့ information ကိုလည်းအများကြီးမပြောရအောင်နော်အဲ့တော့ကိုယ့်ဘီချောက်လုံးနိုင်မဲ့ email
interview ခေါ်ခံရရင်ဘာတွေပြင်ဆင်ထားတဲ့လဲဆိုတာတွေကိုဒုတိယပိုင်းမှာပြောပြပါအောင်မယ်ရှင်ကျွန်မဆူမြတ်မောင်ပါအလောက်ရှာဖွဲ့အကြောင်းကိုမဆူမြတ်မောင်ကပထမပိုင်းဖြစ်တင်ပြထားခဲ့တာပါခုတော့ပတ်စင်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တက်ရောင်သတင်းတော်အစီအစဉ်အလဲရောက်လို့လာပါပြီမအေးတန်တော်ကျော်ပြောပြတဲ့သတင်းတော်ကိုနားဆင်ရှုမြင်ကြည့်ကြရအောင်ပါ
ကလေးများဆိုင်ရာရမမွေအဖွဲ့ယူနီဆက်ဖ်ချစ်ချစ်ရေးတန်တမန်ဖြစ်သူဟောလိဝုဒ်နာမည်ကျော်ရုပ်ရှင်မင်းသားအော်လန်ဒိုဘလူးမလရဲ့နောက်ဆုံးတင်းငွေတွေနဲ့မလ၂၀ချောင်းရည်ကဂျူကရိန်းနိုင်ငံကိုသွားရောက်ပြီးယူကရိန်းသမ္မတဗလိုရီမီယာဇယ်လန်စကီနဲ့ကီးဖ်မြို့မှာတွေ့ဆုံခဲ့ပါတယ်သူကသမ္မတဇယ်လန်စကီကိုချီးကျူးစကားပြောကြားနေရတာကနေပြောဆို ဟော်လိဝုဒ်ကအောင်မြင်တဲ့ရုပ်ရှင်ကားတွေဖြစ်တဲ့ပါရစ်ဆော့ဒ်ဂရေဗီယန်တို့လော့ဒ်အော့ဖ်ဒါရင်းစ်တို့လိုမျိုးရုပ်ရှင်ကားတွေမှာပါဝင်တရုပ်ဆောင်တဲ့မင်းသားအော်လန်ဒိုဘလူးတွေ၂၀၁၆ခုနှစ်နောက်ပိုင်းဒါကယူကရိန်းကိုပထမဦးဆုံးပြန်ရောက်တဲ့ခရီးဖြစ်ပါတယ်သူကမျိုးလယ်မှာရှိတဲ့ကလေးစင်တာကိုလည်းသွားရောက်ခဲ့တာပါဖီလ်နိုလို့ခေါ်တဲ့ကလေးဌာနတွေကယူကရိန်းနိုင
အဲ့ကိုလာပြီးတော့အကူအညီတောင်းခံခဲ့တယ်လို့ UNICEF ကသူတို့ရဲ့ website မှာပြောထားပါတယ်။မတ်လ26ရက်နေ့ထိဆိုရင်ရုရှားကျူးကျော်စစ်ကြောင်းကလေးအနည်းဆုံး465ဦးတေဆုံးခဲ့ရပါတယ်။ယူကရိန်းနိုင်ငံကိုလာသွားတဲ့မင်းသား Bloom နဲ့တွေ့ပြီးတဲ့နောက်မှာတော့ Tamara Zelensky က ဒီ ကျူးကျော် စစ်ကြီးကြောင့် ဘယ်လောက်ထိ ဆိုးရွားသွားရလဲ ဆိုတာ तू သိပါတယ် ဒီ စစ်ပွဲကြီး ရက်တက်အောင် တစ်ဘွားလုံး အပြည့်ဝ ဝိုင်းဝန်း လုံးဆောင်ဖို့ လိုတာ तू တွေ့မြင်သွားပါတယ် လို့ သမ္မတ ဇယ်လန်စကီက သူ့ရဲ့ ညစဉ် မိန့်ခွန်းမှာ ထည့်ပြောသွားပါတယ် နမေကျော်ဗရီဆာ ဆိုတော့ Adele ဟာ Las Vegas မြို့ Caesars Palace က သူ့ရဲ့ဖျော်ဖြေပွဲတွေအတွက် ရက်တိုးလိုက်ပါတယ် အကောင်းဆုံးတေးဆင်းတွေမှာ ထိတ်ဆုံးရောက်တဲ့ Hello လို့ Someone Like You လို့မျိုး တခြင်းတွေနဲ့ ကြော်ကြားတဲ့ Adele ဟာ Weekends with Adele Adele နဲ့ သတင်းပတ်ကုန်များ ဆိုတဲ့ ဖျော်ဖြေပွဲတွေကို မလာ 25 ရက်နေမှာ အဆုံးသတ်ဖျော်ဖြေသွားတာပါ ဒါပေမဲ့အဲ့နောက်မကြာခင်ပါတယ် See you soon မကြာခင်မှာပြန်ဆုံတွေ့ကြမယ် ဆိုပြီးတော့သူ့ရဲ့ Instagram လူမှုကွန်ရက် စာမျက်နှာမှာ တင်ထားတာဖြစ်ပါတယ် သူ့ရဲ့ Internet စာမျက်နှာမှာတော့ Adele ဟာ ဇွန်လ 16 ရက်နေ့ကနေ ပြီးတော့ November လ 4 ရက်နေ့အထိ Weekends with Adele ဖျော်ဖြေပွဲ နောက်ထပ် 34 ပွဲ ဖျော်ဖြေသွားမယ် လို့ကြေညာထားပါတယ် Grammy ဆုရှင်အသက် 34 နှစ်အရွယ် Adele ဟာ သူ့ရဲ့အသံအားကောင်းကောင်းနဲ့တည်ဆိုတဲ့ အချစ်အလွန်တခြင်းတွေနဲ့ ကမ္ဘာပရိသတ်ရဲ့အားပေးမှုရထားတာပါ ပြီးခဲ့တဲ့တစ်ခေါက်ကတော့ သူ့ရဲ့ဖျော်ဖြေပွဲကို နောက်ဆုံးအချိန်မှာ ကပ်ပြီးတော့ရွှေ့လိုက်လို့ သူ့ကိုပရိသတ်တွေဒေါသထွက်ခဲ့ပါတယ် အဲ့ဒါဖြစ်ပြီးတော့တနှစ်နီးပါးကြာမှာ အခု Las Vegas မှာ အပတ်စဉ် ဖျော်ဖြေမှုကို 2022 ကုန်ပိုင်းမှာ စလုပ်တာပါ သူ့ရဲ့ပြည်သက်တင်တဲ့ ပြဿနာဖြစ်တော့က သူက အဖွဲ့သားတွေ တော်တော်များများ COVID ဖြစ်နေလို့ ဖျော်ဖြေပွဲလုပ်ဖို့ မဖြစ်နိုင်တော့ပါဘူး လို့ ပြည်သက်တွေကို ဗီဒီယိုကနေ တောင်းပန်ခဲ့ပါတယ် ဒါပေမဲ့ပွဲကျင်းပဖို့ တည့်ရက်ပဲ လိုတော့မှ ကပ်ပြောတာဖြစ်လို့ တချို့ဆိုရင် သူ့ပွဲကို လာကြည့်ဖို့ Las Vegas မြို့ကို ရောက်ရင်ရ မရောက်ရင်လည်း လမ်းတစ်ဝက်မှာ ထွက်လာပြီးသား ဖြစ်နေခဲ့ပြီးတော့ အဲ့ဒီမှာ ပြည်သက်က အစိတ်ဆိုးခဲ့တာဖြစ်ပါတယ်
မိုင်းတနာကျော်ရဲ့တက်တက်ရောင်သတင်းတော်အစီအစဉ်ကိုနားဆင်ကြရတာပါအခုတော့သတင်းကျဉ်းချုပ်ကိုကိုသားညင်ဦးကကြေညာပေးပါမယ်ကြာဒုက္ခတဲ့တန်းကျော်ကိုလက်ခံဆောက်ရှောက်ထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုအလွန်ပဲကျေးဇူးတင်ပါတယ်ဆိုပြီးတော့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးနဲ့ဒီကနေ့ပူးတွဲသတင်းစာရှင်းလင်းပွဲ အစည်းအဝေးမတိုင်ခင်မှာပူတဲ့သတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ကြတာဖြစ်ပါတယ်။နိုင်ငံငယ်အကြားစီးပွားရေးဆက်ဆံမှုနဲ့ပြည်သူချင်းဆက်ဆံရေးပိုပြီးကောင်းမွန်တိုးတက်လာခဲ့တယ်ဆိုပြီးတော့အမေရိကန်နိုင်ငံကြီးဝန်ကြီးကပြောခဲ့ပါတယ်။ရခိုင်ပြည်နယ်တွင်ပြည်ပခါကြောင့်အင်ဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရှောင်ပြေးလာကြတဲ့ရင်ဂျာဒုက္ခသည်ကိုလက်ခံထားမှုနဲ့ပတ်သက်ပြီးတော့ဒုက္ခသည်အတွက်ရောလက်ခံတဲ့ဘင်္ဂလားဒေ့ရှ်ဒေသခံအတိုက်ဝန်းအတွက်ပါအမေရိကန်ပြည်ထောင်စုကအကူအညီတွေတိုးမြှင့်ပေးထားပါတယ်။မတ်လဇန်ပိုင်းကပြုလုပ်တဲ့ရင်ဂျာအရေး2023ခုနှစ်နိုင်ငံတကာလှူရှင်များအစည်းအဝေးမှာပဲရင်ဂျာအရေးအတွက်အမေရိကန်ပြည်ထောင်စုအနေနဲ့ဒေါ်လာ26တန်ထပ်မံကူညီပံ့ပိုးမယ်ဆိုပြီးတော့ကတိကဝတ်ပြုခဲ့ပါတယ်။တရက်ကေဆောင်မှုထိန်းချုပ်ရေးပြည်내လွှတ်တော်အတွင်းဆန္ဒပြမှုမှာဥဆောင်ပါဝင်ခဲ့လို့ဆိုပြီးတော့ Republican ကြီးစိုးတဲ့ပြည်내လွှတ်တော်အမတ်ဖြစ်ကနေပြီးတော့အထုပ်ဖက်ခံရတဲ့လူမဲ Democrat လွှတ်တော်အမတ်နှစ်ဦးတည်းကတဦးကိုလွှတ်တော်အမတ်ဖြစ်တဲ့ Nashville Metro Council ကပြန်လဲအတည်ပြုမဲခွဲဆုံးဖြတ်လက်ခံခဲ့ပါတယ်။ဒါပေမဲ့ပြည်내လွှတ်တော်ဘက်ကဒါနဲ့ပတ်သက်လို့တစုံတရာတုံ့ပြန်ပြောဆိုတာမသိရသေးပါဘူး။အရှိတောင်အရှာဒီသာစီးပွားရေးဖွံ့ဖြိုးမှုဟာ2020ခုနှစ်ကဒီကမှာ2022ခုနှစ်က 5.6 ရာခိုင်နှုန်းရှိခဲ့ရနေပြီးတော့အခုနှစ်မှာတော့ 4.6 ရာခိုင်နှုန်းအထိကျဆင်းသွားမယ်ဆိုပြီးတော့ OECD စီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးရေးအဖွဲ့ကြီးကခန့်မှန်းချက်ထုတ်ပါတယ်။ကမ္ဘာစီးပွားရေးကျဆင်းမှုကြောင့်ဝယ်လိုအားကျနေပြီးတော့ရှစ်တောင်အရှာဒေသဒီစီးပွားရေးကိုပါကျဆင်းမှုရှိတယ်ဆိုပြီးတော့သုံးသပ်ပေးမဲ့လေဒီထိုင်းနိုင်ငံစီးပွားရေးကတော့မနှစ် 2.6 ရာခိုင်နှုန်းဖွံ့ဖြိုးမှုကနေပြီးတော့အခု2023မှာ 3.8 ရာခိုင်နှုန်းအထိတက်လာမယ်ဆိုပြီးတော့ OECD ရဲ့ဒီ2023ဒေသတွင်းစီးပွားရေးစစ်တမ်းထဲမှာခန့်မှန်းတွက်ချက်ထားပါတယ်ခင်ဗျာ
။တရင်ချင်းချုပ်တွေကိုကိုသားညူကတင်ပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကနားထောင်ဖြစ်ပြီးအင်ဂျင်နီယာကတော့ဂျွန်နာကမ်မင်းနဲ့ဒါရက်စမစ်တို့ဖြစ်ကြပါတယ်။ဒီကနေ့မနက်ဖက်6နာရီကနေ9နာရီထိအစီအစဉ်တွေကိုလိုက်ထုံမီတာ24 40 51လိုက်လာမီတာ190တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ကင်းပြီးစမ်းမရှင်လန်းနိုင်ကြပါစေ။ VOA မြန်မာပိုင်းကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်တမောင်ဆန်ပ
This program has come to you from the Voice of America, Washington.